ဒီနေ့1380ပြည့်နှစ်2005ပြည့်ကျော်9ရက်နေ့တောင်ကြီးမြို့မဂ္ဂဝိပဿနာဘွဲ့ခွဲအမှတ်25ရက်တရားဌာနဖြစ်တဲ့ဤရေတာဓမ္မယုံကြည်မှကျင်းပပြုလုပ်အပ်သောမဂ္ဂဝိပဿနာဝါပတရားစခန်းပွဲမှာပဋိစ္စသမုပ္ပါဒ်တရားတော်များကျေးဇူးပြုပေးမှာဖြစ်ပါတယ်ပဋိစ္စသမုပ္ပါဒ်တရားတော်များမဟောကြကြမီမနာကြကြမီမှာတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကိုရမကြီးအားနမောတတ္တ၃ချင်ရွတ်ဆို၍ပူဇော်ကြောကြပါကုန်သို့နမောတတ္တသကဝတော်အရဟတော်သမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတော်အရဟတော်သမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတော်အရဟတော်သမ္မာသမ္ဗုဒ္ဓတ္တမြတ်စွာဘုရားတခင်ကရောမြတ်ကြီးဘုရားဖြစ်တော်မူလာခဲ့တာဟာပရိစ္ဆသမုပ္ပါဒ်တရားတော်ကိုဆင်ခြင်ပြီးတော့ပရိစ္ဆသမုပ္ပါဒ်တရားတော်ရဲ့အကြောင်းကျိုးဆက်သွယ်ပုံတွေကိုသဘောပေါက်ပြီးတော့ဒိဋ္ဌိနဲ့ဝိသကိစ္စကိုပယ်ခွာနိုင်သည့်အတွက်ပထမသောတာပန်ဖြစ်တယ်အဲဒီနောက်ဆင်းရဲအဖြစ်အရှုခံတရားကလေးတွေဆက်လက်ရှုမှတ်တဲ့အခါမှာတဂရဂနာကယဟန္တာဖြစ်ပြီးတော့အာတောတရားတွေကုန်ခန့်လို့တပ်ပညုတရွှေဉဏ်တော်ကြီးရရှိတော်မူလာခဲ့ပါတယ်ပရိစ္ဆသမုပ္ပါဒ်တရားတော်ကိုပြတဲ့သုတ်တန်တွေကိုကြည့်လိုက်ရင်လည်းပဲဘုရားဆူဆူကမစုံပဲဟောဒီပရိစ္ဆသမုပ္ပါဒ်တရားတော်ကိုဆင်ញံနှလုံးသွင်းပြီးမှမဉ္ဇဉ်ဖွဉ္ဇဉ်နေရလို့တပ္ပညုတရှင်ဉာဏ်တော်ကြီးရတော်မူတဲ့တရကတွေစာပေထဲမှာထင်ရှားရှိခဲ့ပါတယ်။ဒါကြောင့်မလို့ဟောဒီပရိစ္ဆသမုပ္ပါဒ်တရားသည်မဉ္ဇဉ်ဖွဉ္ဇဉ်ရအောင်ကြည်ကြံကြုတ်ကအားထုတ်လို့သောတော်တော်စင်ပုဂ္ဂိုလ်များအတွေ့အဓိကမိဉ္ဇဉ်ပြုစရာတရားတော်ကြီးပဲလို့ဒီလိုမှတ်ရမှာဖြစ်ပါတယ်ဒီတော့ပရိစ္ဆသမုပ္ပါဒ်တရားတော်ဆိုတာဟာကိုယ့်ဘဝဖြစ်စဉ်ကိုကြားတဲ့တရားပါပဲတမ္မာအဖြစ်ပြောမယ်ဆိုရင်တော့ဟာအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပံဒီလောက်ပဲကြည့်ပြီးတော့တို့ဝိပဿနာတရားရှုတဲ့အခါမှာအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဒါမသိပေမဲ့လို့လည်းပဲဝိပဿနာရှုလို့ရနေတာပဲပရိစ္ဆသမုပ္ပါဒ်တရားကိုလေ့လာဖို့မလိုပါဘူးသိဖို့မလိုပါဘူးလို့တာမန်အဖြစ်ဒီလိုပဲတွေ့တတ်ကြပါတယ်အမှန်ကတော့ဒီလိုမဟုတ်ပါဘူးအဝိဇ္ဇာပစ္စယသင်္ခါရလောက်သဘောပေါက်ယုံတဲ့ပရိစ္ဆသမုပ္ပါဒ်တရားရဲ့အခန်းကဏ္ဍပြည့်စုံသွားပြီလို့ဒီလိုမမှတ်ရပါဘူးပရိစ္ဆသမုပ္ပါဒ်တရားအမတန်ကျင့်ဝန်းပါတယ်အမတန်လည်းပဲရှုပ်ထွေးပါတယ်အမတန်လည်းခက်ခဲနေနေပါတယ်မြတ်စွာဘုရားသခင်ကတော်မြတ်ကြီးကိုယ်တိုင်ဘယ်လိုပြောထားသလဲဆိုရင်ဟောဒီပရိစ္ဆသမုပ္ပါဒ်တရားကိုတဲ့အပြည့်အစုံလေ့လာမယ်ဆိုရင်အမတန်ရှုပ်ထွေးပါတယ်တဲ့ဘယ်ကနေစပြီးတော့ဘယ်မှာဆုံးနေဆိုတာကိုမသိတော့အောင်ကိုပဲကျင့်ဝန်းပါတယ်တဲ့ဥပမာအဖြစ်ပြောကြပါစို့ဆိုလို့ရှိရင်ဘုန်းကြီးတို့ဟောပယ်လယ်ကမ်းခြေတွေမှာစာပေါင်းတိုက်ဆိုတာရှိတယ်။အုံမင်းတွေမှာထမ်းမင်းတွေမှာစာကလေးတွေမြက်ပင်ကလေးတွေကိုအတိုက်ကလေးလုံးပြီးတော့အဲဒီထမ်းလက်အုံရုံအုံလက်တွေမှာဆွဲထားတာအဲဒါကိုစာပေါင်းတိုက်လို့ခေါ်တယ်။အဲဒီစာပေါင်းတိုက်ကိုဘာနဲ့ရင်းလုပ်ထားသလဲဆိုရင်ရိုးရိုးလေးပဲမြက်ပင်ရှည်လေးတွေနဲ့ရက်လောက်ထားတာနေ့စဉ်နေ့စဉ်မြက်ပင်လေးတွေစားလေးတွေကယူလာ ယူလာပြီးတော့ချင်းရက်တယ်လို့ပဲဒီဘက်ကထိုးဟိုဘက်ကထိုးဟိုဘက်ကဆော်ဒီဘက်ကထိုးနဲ့ပိတ်ပိတ်သေးသေးနဲ့ဘုန်းကြီးတို့လက်သီးစုပ်သာသာအပြင်ကနေကြည့်ရင်အိုးကလေးတလုံးလို့အသွင်တရားရှိတဲ့စာပေါင်းတက်ကလေးဖြစ်လာတယ်အဲ့ဒီနေရာမှာမျက်ပင်ကလေးတွေဘယ်နေရာကစထိုးပြီးတော့ဘယ်နေရာမှာဆုံးသွားတယ်ဆိုတာအင်မတန်ရှာရခက်ပါလေသူတို့မနေစနစ်ရဲ့လို့သူတို့နေသူတို့ဟာလည်းရှိကောင်းရှိပေမဲ့ဒီနေစနစ်ကိုဘယ်လိုမှလိမ့်လာလို့မရဘူးအဲ့ဒါတော့ရှုပ်ထွေးတဲ့စာပေါင်းတိုက်ကိုဥပမာပေးပြီးတော့မြတ်စွာဘုရားကပဋိစ္စသမုပ္ပါဒ်တရားတော်ကိုမှတ်တင်ထားပါတယ်ဒါကြောင့်ပြောလို့ရင်ကပဋိစ္စသမုပ္ပါဒ်တရားဟာအင်မတန်ရှုပ်ထွေးတယ်လို့အင်မတန်လည်းကျယ်ဝန်းတယ်အင်မတန်လည်းနည်းနည်းတယ်အင်မတန်ကျယ်ဝန်းနည်းနည်းတယ်ပဋိစ္စသမုပ္ပါဒ်တရားကိုဘာဖြစ်လို့လေးလာနေရရတယ်လေလို့မေးရင်ကိုဘောကဖြစ်စဉ်ကိုသိစေခြင်းလို့လေးလာကြရတာပါနော်အဲ့ဒီတော့ဘဝဖြစ်စဉ်ကိုကြည့်လိုက်မယ်ဆိုရင်ဘဝဖြစ်စဉ်ဟာအတိတ်ရဲ့ပြစ္ဆုတ်ပိုင်းရဲ့အနာဂတ်ကာလအဖြစ်ဘယ်နှမျိုးပိုင်းခြားထားတယ်လဲ၃မျိုးပိုင်းခြားထားတယ်အတိတ်ကာလတုန်းကအဝိဇ္ဇာနဲ့သင်္ခါရဆိုတဲ့တရားနှစ်ပါအဲ့ဒီတရားနှစ်ပါးကိုကျေချလိုက်မယ်ဆိုရင်မဟုတ်ဆရာတော်ဘုရားကြီးက630ဆိုတဲ့အတွယ်ကလေးကိုကြည့်ပြီးတော့လင်္ကာကလေးဆက်ဆိုတည်ကောင်းထားတယ်အဝိဇ္ဇာနဲ့တဏှာယင်ခံဥပါဒံကံကြောင့်ယုံနံပေါ်အပင်မှာမျိုးမျိုးမှာအပင်အမြင်မပြတ်ဆက်ဆက်တည်ဟံကံကြောင့်နံယုံနံယုံကြောင့်ကဖန်မှန်ဖြစ်ပြန်ဤအလျော်လင်္ကာကလေးတည်ကောင်းထားအဲ့ဒီတော့ဒိဋ္ဌကလာတော့ကအဝိဇ္ဇာသင်္ခါရတရားနှစ်ပါးပြထားပြီမဲ့လို့လည်းပဲတကယ်တမ်းဖြစ်တဲ့အခါကျတော့အဝိဇ္ဇာကိုယူရင်တဲ့အဝိဇ္ဇာဖြစ်ရင်တဲ့အဝိဇ္ဇာတပါးလည်းဖြစ်တာမဟုတ်ပါဘူးတဲ့တဏှာနဲ့ဥပါဒံလည်းဖြစ်ပါတယ်တဲ့နော်မြင်ရတာကအဝိဇ္ဇာယူရမှာကအဝိဇ္ဇာတဏှာဥပါဒံပုံမှားကိုယူပါဒီလိုဆိုလိုတာပေါ့နော်နောက်တကသင်္ခါရကိုကြည့်လိုက်ပြန်တော့လေသင်္ခါရတပါးလည်းပြထားပြီမဲ့လို့လည်းပဲတကယ်တမ်းယူရမှာကသင်္ခါရနဲ့ကမ္မဘဝအလုံးပေါင်းလိုက်တော့အဝိဇ္ဇာတဏှာဥပါဒါကံသင်္ခါရဆိုပြီးတော့တရား၅မျိုးအတိတ်ကာလတုန်းကမဖြစ်ခဲ့ဘူးလားဖြစ်ခဲ့အဝိဇ္ဇာနဲ့တဏှာယင်ခံဥပါဒါကံကြောင့်ယုံနံပေါ်ဒီလင်္ကာကလေးကိုကြည့်လိုက်မယ်ဆိုရင်ဒီလင်္ကာကလေးကိုကြည့်ပြီးတော့ကောက်ချက်တစ်ခုချလိုက်မယ်ဆိုရင်အတိတ်ကာလတုန်းကလူတွေဖြစ်ခဲ့မယ်၊နတ်တွေဖြစ်ခဲ့မယ်၊ပြမာတွေဖြစ်ခဲ့မယ်၊ခွေးကြက်ကတိရိစ္ဆာန်တွေဖြစ်ခဲ့မယ်။ဘာတွေပဲဖြစ်ခဲ့ဖြစ်ခဲ့ဟောတကယ်တမ်းပရမတ္ထနည်းနဲ့သဘောတရားကောက်ချက်ချကြည့်လိုက်မယ်ဆိုရင်ယုံနာခန္ဓာတွေဖြစ်ခဲ့တာပဲ။အဲ့ဒီယုံနာခန္ဓာတွေထဲမှာလည်းပဲပစ္စုပ္ပန်ယုံနာခန္ဓာရဲ့အကြောင်းတရားကိုရှာကြည့်လိုက်မယ်ဆိုရင်အဝိဇ္ဇာရဲ့၊တဏှာရဲ့၊ဥပါဒံရဲ့၊ကံရဲ့သင်္ခါရရေဘယ်မျိုးတွေ့တော့ဟောအဲ့ဒီအတိလေးမရဘူးလားရသွားလားအမတန်တန်မှုရှိသွားတယ်ဒီအတိလေးရသွားတာနော်ဘုန်းကြီးတို့ပရိသတ်တွေကကိုယ့်အနေကိုစောစောတုန်းကထင်ထားတာကအာတိတ်တုန်းကဘလူကဘာဖြစ်ခဲ့လို့ငါကဘာဖြစ်ခဲ့လို့အာလူဝင်စားတာအာဘေဘွားကနေဘေဘွားရောက်လာတာဒီလိုမပြောဘူးလားပြောလားပြောတယ်ဒါပေမဲ့မြတ်စွာဘုရားသခင်ဆိုတော်မြတ်ကြီးကပုဂ္ဂိုလ်တ attva ငါတ attva ယောက်ျားမိန်းမအနေနဲ့ပြညတ်တင်ပြီးတော့တောတန်နိယပြောပင်ပြောခဲ့ညာတော့လည်းပဲအဘိဓမ္မာနိယကြည့်လိုက်မယ်ဆိုလို့ရှိရင်လူစရာလည်းပဲခန္ဓာဘယ်နှပါလဲနတ်စရာလည်းပဲခန္ဓာ၅ပါးပြမစရာလည်းပဲခန္ဓာ၅ပါးဟောပြီဘုန်းကြီးတို့ပရိသတ်တွေကဟာအတိတ်ကာလတုန်းကလူဖြစ်ခဲ့တာလည်းခန္ဓာ၅ပါးနတ်ဖြစ်ခဲ့တာလည်းခန္ဓာ၅ပါးပြမဖြစ်ခဲ့တာလည်းခန္ဓာ၅ပါးဒီလိုတော့အကျမ်းများအဖြစ်နားမလည်ဘူးလားနားလည်တာလားနားလည်တာလေအပရိစ္ဆသမုပ္ပါဒ်တရားကိုလေ့လာကြည့်လိုက်တဲ့အခါကျတော့ဒီလောက်နားလည်ယုံနဲ့မဖြစ်တော့ဘူးဘာဖြစ်လို့တော့အတိတ်ကာလတုန်းကခန္ဓာ၅ပါးဖြစ်ခဲ့တယ်အခုလည်းခန္ဓာ၅ပါးဖြစ်တယ်အတိတ်ခန္ဓာ၅ပါးနဲ့အခုခန္ဓာ၅ပါးဘယ်လိုနည်းနဲ့အကြောင်းအကျိုးဆက်သွယ်နေတယ်လဲဆိုတဲ့အခန့်ကဏ္ဍကျတော့စဉ်းစားကြည့်ပါပဋိစ္စသမုပ္ပါဒ်မပါဘဲနဲ့နားမလည်ပါဘူးဟုတ်တယ်မလားပဋိစ္စသမုပ္ပါဒ်မပါဘဲနားကိုမလည်ဘူးเนา ဲ့ဒီတော့ပရိစ္ဆသမုပ္ပါဒ်ရှင်ဘုရားပရိစ္ဆသမုပ္ပါဒ်မပါရင်လည်းပဲတပည့်တော်တို့ပဋ္ဌာန်းဒေသနာကြည့်ရင်လည်းအကြောင်းအကျိုးဆက်သွယ်ဖို့နားလည်နိုင်ပါတယ်လို့ပြောချင်ပြောမှာပေါ့နော်ဟုတ်ပါတယ်ပဋ္ဌာန်းဆိုတဲ့တရားနဲ့ပရိစ္ဆသမုပ္ပါဒ်ဆိုတဲ့တရားဟာအကျဉ်းနဲ့အကျယ်ပဲကွာခြားပါတယ်အတူတူပါပဲနော်ပရိစ္ဆသမုပ္ပါဒ်တရားသည်ပဋ္ဌာန်းတရားတော်ကြီးကိုအကျဉ်းချုပ်ထားခြင်းသာဖြစ်ပါတယ်နော်အဲ့ဒီတော့ပဋ္ဌာန်းတရားတော်ကိုလေ့လာမယ်ဆိုအင်မတန်ကျယ်ဝန်းတယ်အင်မတန်ကျယ်ဝန်းပါတယ်ကျယ်ဝန်းတဲ့ပဋ္ဌာန်းတရားတော်ကိုမြတ်စွာဘုရားသခင်ဘုရားမြတ်ကြီးကဘယ်အချိန်မှဆင်ញံနှလုံးသွင်းတယ်လို့ကြားဘူးကြလဲပထမတတ္တဟဒုတိယတတ္တဟတတိယတတ္တဟသတုတ္တတတ္တဟ9ရက်9ရက်9ရက်နဲ့သတင်းသုံးသွားလိုက်တာဘုရားဖြစ်ပြီးတဲ့အခါကြတော့နော်ပထမတတ္တဟဖျားဖြစ်တဲ့ပလင်ပေါ်မှာ9ရက်သရင်သုံးတယ်ဒုတိယတတ္တာဟာမနေမွေသောအရာကနေပြီးတော့ဖျားဖြစ်တော်မူတဲ့ပလင်တော်ကိုမမိတ်မတုံသောမျက်စိနဲ့ကြည့်ရှုပြီးတော့9ရက်သရင်သုံးတယ်တတိယတတ္တာဟာကောင်းကင်မှာဈေးညံကြွပြီးတော့9ရက်သရင်သုံးတယ်နောက်တကသတုဒ္ဓတတ္တာဟာရတနာကရလို့ခေါ်တဲ့ရတနာရွှေအင်းတင်စားထားတဲ့နေရာကလေးမှာအဘိဓမ္မာတရားတော်ကြီးကိုဆင်ញံနှလုံးသွင်းတယ်အဲ့ဒီတော့အဘိဓမ္မာတရားတော်ကြီးကိုဆင်ញံနှလုံးသွင်းခဲ့တာဟာဘယ်နည်းရဲ့မြောက်မှာဆင်ញံနှလုံးသွင်းတယ်လဲလို့မေးရင်ပထမ9ရက်ဒုတိယ9ရက်တတိယ9ရက်ကြော်လာခဲ့ပြီ9321ကြော်လာခဲ့ပြီဟုတ်လားသရုတ်ထမြောက်9ရက်ဆိုတော့21ရက်နောက်ပိုင်းနော်21မှသည်28အထိအဲ့ဒီရက်ကြမှာအဘိဓမ္မာတရားတော်ကြီးကိုအသေးစိတ်ဆင်ញံနှလုံးသွင်းခဲ့တာပါအဲဒီလိုဆင်ញံနှလုံးသွင်းတဲ့အခါကျတော့ပရမဓမ္မသင်္ကနီနာဝိပင်ဓာတုကထာပုဂ္ဂလပညာကထာဝတ္ထုယမကနောက်ဆုံးမှပဋ္ဌာနအဲဒီပဋ္ဌာနဆိုတဲ့ပဋ္ဌာန်းကျမ်းတော်ကြီးကိုဆင်ញံနှလုံးသွင်းတော်မူလိုက်တဲ့အခါမှာခန္ဓာကိုယ်တော်ကနေပြီးတော့6ဖြာသောရောင်ကြီးတော်တွေကိုမြို့ပြီးတော့လောကတစ်ခွင်လုံးသို့အလင်းရောင်တွေတောက်ပါပြီးတော့သွားပါတယ်လို့ဒီလိုဆိုတယ်နော်ဒီတော့ဗုဒ္ဓတရားတော်ကြီးကိုဆင်ញံနှလုံးသွင်းတာဟာ21ရက်နောက်ပိုင်းကျမှဘုရားဖြစ်ပြီးတဲ့နောက်21ရက်နောက်ပိုင်းကျမှဆင်ញံနှလုံးသွင်းတော်မူခဲ့တာဘုရားမဖြစ်သေးဘူးလားဖြစ်ပြီးပြီလားဖြစ်ပြီးပြီနော်ဘုရားဖြစ်ပြီးနေပြီဘုရားဖြစ်ပြီးမှဆင်ញံနှလုံးသွင်းခဲ့တာဘုရားဖြစ်ပြီးမှဘုရားဉာဏ်နဲ့ဆင်ញံနှလုံးသွင်းခဲ့တာနော်ဘုန်းတော်ပရိသတ်တွေစဉ်းစားကြည့်ဖျားမဖြစ်ခင်ကညံနဲ့ဆင်ញံနှလုံးသွင်းနိုင်တာဟုတ်ရလားအိမတကျေဝန်းနဲ့ဟုတ်တယ်မလားအိမတကျေဝန်းနဲ့အတွက်ဖျားမဖြစ်ခင်ကသူ့မှာရှိတဲ့ညံနဲ့ဟောဒီပဋ္ဌာဒေသနာတော်ကြီးကိုဘလို့မှဆင်ញံနှလုံးသွင်းတော်မူနိုင်တဲ့အခြေအနေမရှိခဲ့ဘူးဒါလည်းသဘောပေါက်နော်ဘယ်အချိန်ကျမှဆင်ញံနှလုံးသွင်းနိုင်တယ်လဲဖျားဖြစ်ပြီးမှဟုတ်လားဖျားဖြစ်ပြီးမှဆင်ញံနှလုံးသွင်းတယ်အဘိဓမ္မာခွန်လေးကျမ်းဆင်ញံနှလုံးသွင်းတော့ပထမအမတ္တလွယ်ကူတဲ့ဓမ္မသင်္ကနီဝိပင်ဓာတုကထာပုဂ္ဂလပညာဒီကျမ်းနေဆင်ញံနှလုံးသွင်းတယ်လွယ်လွယ်ပဲပေါ်ပေါ်ပါပါပဲလွယ်လွယ်ပဲဆင်ញံနှလုံးသွင်းတဲ့အခါကျတော့တတိယသမာဓိအရည်သိမဆက်ရဘူးပေါ့နော်ညာအားလည်းပဲသိမဆက်ရဘူးရိုးရိုးလေးပဲဆင်ញံနှလုံးသွင်းသွားတာပေါ်ပေါ်ပါပါပဲအဲနောက်ဆုံးအဘိဓမ္မာရဲ့ခொနှစ်ကျမ်းမြောက်ဖြစ်တဲ့ပဋ္ဌာန်းကျမ်းတော်ကြီးကိုဆင်ញံနှလုံးသွင်းတဲ့အခါကျတော့အင်မတန်ခက်ခဲတာကိုနော်အင်မတန်ခက်ခဲတာအင်မတန်ခက်ခဲတဲ့ကျမ်းတော်ကြီးကိုဆင်ញံနှလုံးသွင်းတဲ့အခါကျတော့သာမဉ္ဇအနေထားသာမန္တရာသာမန္တတိသမာဓိပညာတို့နဲ့ဆင်ញံနှလုံးသွင်းလို့မရတော့ဘူးအထုတ်တည်းလဲအားဆိုင်နေရပြီဟုတ်လားအထုတ်တည်းလဲအားဆိုင်နေရပြီအထုတလည်းဖြစ်ပေါ်လာတဲ့တတိအထုတလည်းဖြစ်ပေါ်လာတဲ့သမာဓိအထုတလည်းဖြစ်ပေါ်လာတဲ့ပညာအဲ့ဒီတရားတွေနဲ့အားစိုက်ပြီးတော့တခါရယ်ကိုယ်ရောစိတ်ရောမလွတ်တမ်းဆင်ញံနှလုံးသွင်းတော်မူခဲ့တဲ့အတွက်ဉာဏ်တော်ဟာစောစောတုန်းကဖြစ်ခဲ့ဘူးတဲ့ဉာဏ်တဲ့အစာပေါင်းများစွာရင့်ကျက်လာတယ်အစာပေါင်းများစွာအားကောင်းလာတယ်။အဲဒီလိုအားကောင်းလာတဲ့အချိန်ကြတော့ဉာဏ်တော်ကြီးကသိအားကောင်းလာတော့မြတ်စွာဘုရားသခင်ကရောမြတ်ကြီးရဲ့ နာမကာယလို့ခေါ်တဲ့စိတ်ပိုင်းဆိုင်ရာအလွန်တရာကြည်လင်းလာတယ်အလွန်တရာကြည်လင်းလို့အာကြည်လို့ဒုက္ခနာကိုကရောင်ကြည့်တော့လေဖြတ်ခနဲ့ဖြတ်ခနဲ့ဖြတ်ခနဲ့ဖြာပြီးတော့ထွက်လာတာနော်တတိသမารိပညာတွေသိကောင်းလို့ဉာဏ်သိအားဆိုင်လွန်းလိုက်လွန်းလိုက်နိုင်သည့်အတွက်ဟောဒီရောင်ကြည့်တော့လေဖြာပြီးတော့ထွက်လာတာတမ္မာနေထားမျိုးနဲ့ထွက်တာဟုတ်ရလားမဟုတ်ဘူးဖျားဖြစ်ပြီးသားဖျားရှင်ကတော်မြတ်ကြီးတော်မှဟောဒီပဋ္ဌာန်းဒေသနာတော်ကြီးကိုဆင်ញံနှလုံးသွင်းတဲ့အခါမှာအဲ့ဒီလောက်ကိုဂယုစိုက်ပြီးတော့ဂယုတစိုက်နဲ့အားစိုက်အာတော်ခွန်စိုက်နဲ့ဆင်ញံနှလုံးသွင်းထားခဲ့ရတဲ့ပဋ္ဌာန်းဒေသနာတော်ကြီးနော်ဒါလည်းပဲဖျားမဖြစ်ခင်ကဆင်ញံနှလုံးသွင်းတာလားဖျားဖြစ်ပြီးမှလားဖျားဖြစ်ပြီးမှဟောဒီပရိသတ်သမုပ္ပါဒ်တရားကတော့တဲ့နော်ပဋ္ဌာန်းဒေသနာတော်နဲ့သဘောချင်းတူတယ်ပဋ္ဌာန်းဒေသနာတော်လိုပဲအကြောင်းအကျိုးဆက်သက်မှုကိုပြတယ်။ပဋ္ဌာန်းဒေသနာတော်ကိုကျင်းချုပ်ထားတယ်ဆိုရင်မမှားပါဘူး။နော်။မမှားပါဘူး။အဲ့ဒီမမှားဘူးဆိုတဲ့ပဋ္ဌာန်းဒေသနာတော်နဲ့တူတဲ့သဘာဝချင်းတူတဲ့ဟောဒီပရိစ္ဆသမုပ္ပါဒ်တရားတော်ကိုဆင်ញင်နှလုံးသွင်းတာကြတော့ဖယားမဖြစ်ခင်ကဆင်ញင်နှလုံးသွင်းတာ။ဟုတ်ရဲ့လား။ဖယားမဖြစ်ခင်ဆင်ញင်နှလုံးသွင်းတယ်။ပရမပုံမနိဝါဒဉာဏ်ဒုတိယဒေဝစကုဉာဏ်တတိယအတ္တမခေယဉာဏ်ဉာဏ်တော်30နဲ့ဘုရားဖြစ်လာကြတာမဟုတ်လားအဲ့ဒီတော့ဘုရားဖြစ်လာကြတော့တတိယမြတ်အတ္တမခေယဉာဏ်ရဖို့ဟောဒီပရိစ္ဆသမုပ္ပါဒ်တရားတော်ကိုဆင်ញင်နှလုံးသွင်းတော်မူခဲ့တဲ့အဲ့ဒီတော့ဆင်ញင်နှလုံးသွင်းတဲ့အခါမှာပရိစ္ဆသမုပ္ပါဒ်တရားတော်မှာပါတဲ့အကြောင်းအကျိုးဆက်သွယ်မှုတွေယောဓမနန္ဓမတွေသင်္ခါရသဘောတရားတွေဖြစ်ပုံပြက်ပုံတွေအရာတွေကိုဆင်ញံနှလုံးသွင်းပြီးတော့အနုလုံပဋိလုံအစုံအစမ်းအကျဉ်းချင်းအဖန်မှဆင်ញံနှလုံးသွင်းတော်မူလိုက်တဲ့အခါကျတော့အာတော်တရားတွေကုန်ခန့်ပြီးတော့ဖျားမဖြစ်ဘူးလားဖြစ်ဂေါရမဘောဓတပါးတဲ့အဲ့ဒီလမ်းစဉ်လိုက်ခဲ့တာမဟုတ်ဘူးဖျားအဆူဆိုအဲ့ဒီလမ်းစဉ်လိုက်ခဲ့တာဟုတ်ရလားအဲ့ဒါကြောင့်မလို့ပရိစ္ဆသမုပ္ပါဒ်တရားတွေဖျားမဖြစ်ခင်ကဖျားဖြစ်ခံနေဆဲဆဲမှဖျားဖြစ်ဖို့ရန်အတွက်ဆင်ញံနှလုံးသွင်းတော်မူခဲ့တဲ့ဒေသနာမို့လို့ကျေးဇူးတော်ရှင်ကမပန္နိတမုဂုံဆရာတော်ဘုရားကြီးကမင်းတို့မဲ့ဖို့ရကြလားရကြလို့ရှိရင်မြတ်စွာဘုရားကဲ့သို့ပဲဟောဒီပရိစ္ဆသမုပ္ပါဒ်တရားကိုဆင်ញံနှလုံးသွင်းပြီးတော့လေ့လာသုံးသပ်ပွားများပြီးတော့အဲ့ဒီအတိုင်းအရှုခံတရားတွေကိုရှုမှတ်သုံးသပ်ပွားများမယ်ဆိုရင်မင်းတို့လည်းပဲမဉဏ်ဖို့ညာနိဗ္ဗာန်ချမ်းသာရနိုင်ပါတယ်လို့ဒါကြည့်ပြီးပြောခဲ့တာဟုတ်တယ်မဟုတ်လားအဲ့ဒီတော့ဗရန်တရားတော်နဲ့တူတူဆိုပေမဲ့ဗရန်တရားတော်ဟာအမတန်နည်းလုံးနဲ့အတွေ့တာမန်ပုဂ္ဂိုလ်ဆင်ញံနှလုံးသွင်းနိုင်ဖို့မလွယ်ဘူးပရိစ္ဆသမုပ္ပါဒ်တရားတော်ဆိုတာကတော့လက်နှမ်းမိလောက်တဲ့ဉာဏ်လက်နှမ်းမိလောက်တဲ့ဒေသနာဟုတ်ရဲ့လားလက်နှမ်းမိလောက်တဲ့အနေအထားမှာရှိတယ်အဲ့ဒီလိုလက်နှမ်းမိလောက်တဲ့အနေအထားမှာရှိတဲ့ဟောဒီပရိစ္ဆသမုပ္ပါဒ်တရားကိုလေ့လာကြည့်မယ်ဆိုရင်တခြားသိရမှာလားကိုယ်ဖြစ်စဉ်သိရမှာလားဖြစ်စဉ်စတဲ့နေရာမှာလဲပုဂ္ဂိုလ်တ attva ရဲ့ဖြစ်စဉ်လားဓမ္မဖြစ်စဉ်လားဓမ္မဖြစ်စဉ်ပါဟောအတိတ်ကာလတုန်းကဝိဇ္ဇာနဲ့တဏှာရေကဥပါဒကံဆိုတဲ့တရားမဖြစ်ခဲ့ဘူးလားဖြစ်ခဲ့အဲ့ဒီတရားတွေတွေဖြစ်ခဲ့တာလားပြီးတော့ဒီလိုတော့မဟုတ်ဘူးเนาะအကြောင်းတရားတွေလည်းဖြစ်တယ်အကျိုးတရားတွေလည်းဖြစ်တယ်ရုပ်တွေလည်းဖြစ်တယ်နာမ်တွေလည်းဖြစ်တယ်ခန္ဓာ၅ပါးအပြည့်စုံမဖြစ်ဘူးလားဖြစ်ဖြစ်ခဲ့ပါတယ်ဒါပေမဲ့ဘုန်းတော်ပရိသတ်တွေကယနေ့เนาะဝိပဿနာတရားလို့အထောက်တော့မယ်ဝိပဿနာရှုတော့မယ်ဆိုရင်အတိတ်ဖြစ်တဲ့ခန္ဓာနှံ့ရှုလို့ဖြစ်ပါမလားဘယ်ခန္ဓာရှုရမှာလဲဟောဒီပစ္စုပ္ပန်ခန္ဓာရှုရမှာဒီလိုမလားဘုရားတို့ဇာတိပေရိမသမ္ပတနာဉာဏ်ကိုပြတဲ့နေရာမှာအတိတ်အနာဂတပစ္စုပ္ပန်တာလို့ဒီလိုဆိုထားတာရှိတယ်အတိတ်ခန္ဓာကိုလည်းရှုသုံးသပ်အနာဂတ်ခန္ဓာကိုလည်းသုံးသပ်ပစ္စုပ္ပန်ခန္ဓာကိုလည်းသုံးသပ်ဒီလိုပြတာကဇာတိမှာထင်ရှားရှိပါတယ်ဒါပေမဲ့ပရိသတ်ဗိရာမေထကရာဆရာကြီးကဘလို့ကောင်းချင်ချပြထားတယ်လဲလို့မေးရင်အတိဏကပစ္စုပ္ပန်ကိုသုံးသပ်ရမယ်ဆိုတာကမြင်ရမယ်လို့ပြောတာဗါတယ်လေမြင်ရမယ်လို့ပြောတာသို့တော့တကယ်တမ်းစတင်ပြီးတော့ကြီးရှုရမှာကအတိတ်လည်းမဟုတ်ဘူးအနာကလည်းမဟုတ်ဘူးဘယ်ခန္ဓာကိုစကြည့်ရမှာလဲပစ္စုပ္ပန်ခန္ဓာကိုကြည့်ရမှာဟုတ်ရဲ့လားပစ္စုပ္ပန်ခန္ဓာကိုကြည့်ရမှာမြတ်စွာဘုရားသခင်ကတော်မြတ်ကြီးကလည်းပဲပြောထားတယ်လေပိစ္ဆုတ်ပန္နိတယောရမတတ္ထတ္ထဝိပတ္တတိနော်ပိစ္ဆုတ်ပန္နခန္ဓာကိုပဲ ဝိပဿနာရှုဟုတ်တယ်မလားအဲ့ဒီတော့အတိတ်အနာကပစ္စုပန်ခန္ဓာ၃မျိုးလုံးရှုရမယ်လို့တဏှာမှာပြောထားပြီးတော့ဘာဖြစ်လို့ပစ္စုပန်ခန္ဓာကိုပဲရွေးပြီးတော့ရှုရမယ်လို့နောက်တကထပ်ပြောရတယ်လေအထက်ကဆရာကပြောရတယ်လေမေးမယ်ဆိုလို့ရှိရင်တကယ်တမ်းအရှုခံနဲ့အရှုညာတိုက်ဖို့ကပစ္စုပန်ခန္ဓာပဲတိုက်တယ်စဉ်းစားကြည့်နော်အရှုခံနဲ့အရှုညာတိုက်ဖို့ကလေဘယ်ခန္ဓာပဲတိုက်မလဲအတိတ်ခန္ဓာသည်အရှုအတိတ်ကာလမှာဖြစ်ခဲ့မှုတဲ့ခန္ဓာ၅ပါးခန္ဓာသည်နော်လောလောဆယ်မိမိတို့ရဲ့တဏ္ဍာမှာပေါ်တဲ့အရှုဉဏ်နဲ့မတိုက်နိုင်ဘူး။ဘာဖြစ်လို့မတိုက်နိုင်လဲ?သူချုပ်တော့ပြည့်စည်သွားတာကြာပြီ။ဟုတ်ရဲ့လား။ဟောအရင်ဘဝကအတိတ်ခန္ဓာမပြောနဲ့။အခုပြစ္ဆုတ်ပံဘဝမှာရှိတဲ့အတိတ်ခန္ဓာတော်မှခွင်တော်ပရိသတ်တွေမိမိအိမ်မှာနေတော့ကပေါ်ခဲ့မှုတဲ့စိတ်ကိုအခုပြန်ပြီးတော့ရှုလို့ရပါမလား?မရပါဘူး။ဘယ်ရောက်သွားလဲ။ချုပ်သွားပြီမရှိတော့။နော်။ချုပ်သွားပြီမရှိတော့မရှိတော့တဲ့ယုံ nant ခန္ဓာကိုအခုအချိန်ခါမှာပြစ္ဆုတ်ပါပေါ်စေဉာဏ်နဲ့ဘလုံးနည်းနဲ့မှရှုလို့မရဘူးဘလုံးနည်းနဲ့မှဖြစ်ပြမြင်အောင်ရှုလို့မရဘူးနော်အနာဂတ်ခန္ဓာလည်းအော်လောလောဆယ်ပေါ်ပြီလားမေးတော့မပေါ်သေးဘူးနော်နောက်ဘဝခန္ဓာဆိုတာလည်းမပေါ်သေးပါဘူးတဲ့အဲ့ဒီမပေါ်သေးတဲ့ခန္ဓာကိုလည်းပဲအခုအချိန်ခါမှာပြစ္ဆုတ်ပါဉာဏ်နဲ့ရှုလို့ရပါမလားမရဘူးဒီတော့အတိတ်ခန္ဓာကလည်းချုပ်ပြောပျက်စီးသွားပြီမို့လို့ရှုလို့မရဘူးအနာဂတ်ခန္ဓာကလည်းမပေါ်သေးလို့ရှုလို့မရဘူးလောလောဆယ်ပေါ်စေဖြစ်တဲ့ပစ္စုပ္ပန်ခန္ဓာကမှပစ္စုပ္ပန်ဉာဏ်နဲ့တိုက်လို့ရတာနော်ပစ္စုပ္ပန်ခန္ဓာလေးပေါ်လိုက်ပစ္စုပ္ပန်ဉာဏ်နဲ့ကြည့်လိုက်အကြောင်းအခုမှအကြောင်းတိုက်ဆိုင်လို့ပေါ်တဲ့အခုပေါ်တဲ့ခန္ဓာသည်ပစ္စုပ္ပန်ခန္ဓာအခုအကြောင်းတိုက်ဆိုင်လို့အခုပေါ်တဲ့ခန္ဓာသည်ပြစ္ဆုတ်ပံခန္ဓာပြောကြည့်သားအခုအကြောင်းတိုက်ဆိုင်လို့အခုပေါ်တဲ့ခန္ဓာသည်ပြစ္ဆုတ်ပံခန္ဓာစောစောတုန်းကဟာတော့မပါဘူးနော်စောစောတုန်းကဟာတော့မပါဘူးအခုမှအကြောင်းတိုက်ဆိုင်လို့အခုမှပေါ်တဲ့ခန္ဓာသည်ဘာခန္ဓာတော့ပြစ္ဆုတ်ပံခန္ဓာအခုဘုန်းကြီးကပြောလိုက်တယ်အတန်ကလေးထွက်လာတယ်ဘုန်းကြီးတို့ပရိသတ်တွေရဲ့နားအကျင်နဲ့တိုက်တယ်ကြားစိတ်ကလေးပေါ်တယ်အခုမှအကြောင်းတိုက်ဆိုင်လို့အခုပေါ်တဲ့ဈာသိခန္ဓာအဲ့ဒါဘာခန္ဓာလဲပြစ္ဆုတ်ပံခန္ဓာဟုတ်တယ်မလားဟောတရားစတုန်းကတရားဝဲအစတုန်းကကြားခဲ့မှုတဲ့ပေါ်ခဲ့မှုတဲ့ခန္ဓာသည်အခုအချိန်ကမှပြစ္ဆုတ်ပံခန္ဓာဟုတ်ရဲ့လားလုံသွားပြီမရှိတော့ဘူးအတိတ်ဖြစ်သွားပြီအခုလောလောဆယ်ပေါ်တဲ့ခန္ဓာဘာဖြစ်လို့ပေါ်တော့အခုလောလောဆယ်အကြောင်းတိုက်ဆိုင်လို့ပေါ်တာဟုတ်လားခေါင်းကြီးကဟောဒီခေါက်ကလေးတွေပြတယ်အစင်းလေးနဲ့ပြလိုက်တယ်ဟုတ်ကြည့်လိုက်တယ်မျက်စိအကြည့်မှာသွားတိုက်တယ်မြင်စိတ်ခန္ဓာပေါ်တယ်အဲ့ဒီပေါ်လာတဲ့မြင်စိတ်ခန္ဓာလေးဒီအခုမှပေါ်တဲ့ခန္ဓာမို့လို့ပါတယ်လေပြစ္ဆုတ်ပါခန္ဓာအဲ့ဒီပြစ္ဆုတ်ပါခန္ဓာကိုပဲရှုလို့ရတယ်နော်ဒါကြောင့်မို့လို့ပြစ္ဆုတ်ပါခန္ဓာကိုပဲဟောဒီပရိစ္ဆသမုပ္ပါဒ်တရားထဲမှာအပြည့်စုံမပြဘူးလားပြတာအတိတ်ကာလတုန်းကခန္ဓာတွေရှိခဲ့မှုတဲ့ဒါပေမဲ့အပြည့်စုံပြောရလားဘာဖြစ်လို့မပြောတော့ရှုကံခန္ဓာမဟုတ်လို့အဘိဓမ္မာအနာဂတ်မှာလည်းဝိညာဉ်ရောသလရဏဖသဝေရဏလိုအသေးစိတ်ပြောတာဟုတ်ရဲ့လားဘာဖြစ်လို့မပြောသလဲအရှုခံခန္ဓာမဟုတ်လို့မရှိတော့မရှိဘူးလားအနာဂတ်မှာလည်းဝိညာဉ်နာယုတ်သလရဏဖသဝေရဏရှိတာပဲရှိရတာနဲ့ဘာဖြစ်လို့အသေးစိတ်မပြတော့အရှုခံခန္ဓာမဟုတ်လို့အတိတ်တုန်းကလည်းဝိညာဉ်ရောသလရဏဖသဝေရဏမပေါ်ခဲ့ဘူးလားဒါပေမဲ့ပရိစ္ဆေသမုပ္ပါဒ်တရားထဲမှာဘာဖြစ်လို့ပြမထားတော့အရှုကံခန္ဓာမဟုတ်လို့ဒီတော့ပစ္စုပန်ကာလကြတော့အရှုကံခန္ဓာကိုပြရမယ်အရှုကံခန္ဓာသိဖို့လိုတယ်အဲဒါကြောင့်မလို့ပစ္စုပန်ကာလမှာပဲဝိညာဏယုတ်သလယရဏဖတ်တဝိရဏအပြည့်စုံပြောထားတာမဟုတ်လားကဲကောင်းပြီဒါဖြစ်လို့ရှိရင်ဘုန်းကြီးတို့စကားဆက်လို့နည်းနည်းလေးပြောလိုက်ပါအောင်မယ်အတိတ်ကာလခန္ဓာကိုအတိတ်ကာလပေါ်ခဲ့မှုတဲ့ခန္ဓာကိုရှုလို့မရဘူးဆိုတော့အာယုံပြုလို့ကောမရဘူးလားလို့မေးချင်မေးမယ်ပေါ့ဘယ်နဲ့လဲရတယ်မလားမေးလို့ရတယ်မလားမေးလို့ရတယ်နော်ရှုတာနဲ့အာယုံပြုတာတွေ့ရလားမတွေ့ဘူးနော်ရှုတာနဲ့အာယုံပြုတာတွေ့ရလား ရှုတာကဘာနဲ့ရှုဉာဏ်နဲ့ရှုဘာဉာဏ်နဲ့ရှုဝိပဿနာဉာဏ်နဲ့ရှုနော်ရှုတာကဘာဉာဏ်နဲ့ရှုဝိပဿနာနဲ့ရှုအတိတ်ခါကာလတုန်းကပေါ်ကယ်မှုတဲ့ဉာဏ်ကိုအပေါ်ကယ်မှုတဲ့ခန္ဓာကိုပြန်အာရုံပြုတာကြတော့နော်ဝိပဿနာဉာဏ်နဲ့အာရုံပြုလို့မရဘူးအဘိဉာဏ်နဲ့အာရုံပြုရတာဟုတ်တယ်မလားဘာလဲလဲအဘိဉာဏ်ဆိုတာထူးထူးခြားခြားဖြစ်တဲ့ဉာဏ်ပေါ့တဏ္မာပုဂ္ဂိုလ်တွေမှာဖြစ်တာမဟုတ်ဘူးထူးခြားတဲ့ပုဂ္ဂိုလ်တွေမှာဖြစ်တဲ့ဉာဏ်အဘိဉာဏ်လို့ခေါ်တယ်နော်အဲဒီလိုအဘိဉာဏ်လေးဒီဘာကိုခြေခံတယ်တမာရီကိုခြေခံတာတမာရီအားကောင်းလာပြီဆိုလို့ရှိရင်ဟိုးတိတ်ကာလာတုန်းကတဘဝနှစ်ဘဝသုံးဘဝလေးဘဝတချုံများဆို9ဘဝမြတ်စွာဘုရားဆိုရင်ဘဝပေါင်းများစွာပြန်အာရုံပြုလို့ရပါတယ်အခုခေတ်မှာလည်းပဲတချို့ဆိုရင်အရင်ဘဝတဘဝနှစ်ဘဝသုံးဘဝလေးဘဝပြန်အာရုံပြုလို့ရတဲ့ပုံကိုဖုန်းကြီးတို့တွေ့မှုပါတယ်အရင်ဘဝတော့ငါဘာဖြစ်ခဲ့တယ်နော်ဩဒီကဏိကာလာကျတော့ဘလို့ပုံစံနဲ့ဖြစ်ခဲ့တာအမျိုးသားဖြစ်ခဲ့တာအမျိုးသမီးဖြစ်ခဲ့တာအဲ့ဒီတော့ကဘယ်လိုစိတ်စေတနာတွေကြောင့်ဒီဘဝမှာလာပြီးတော့ဟောဘယ်လိုပုံစံလာဖြစ်တာအာယုပြုလို့မရဘူးလားရလားအဲ့ဒီအာယုပြုလို့ရတာဒီဝိပဿနာဉာဏ်ဟုတ်ရဲ့လားအပိညာနဲ့အာယုပြုတာဟုတ်လားအပိညာဆိုတာတခြားမှာပေါ်တာလားမနောမှာပေါ်တာမနောမှာပေါ်တာမနောမှာပေါ်တဲ့ဉာဏ်အပိညာမြင်ဖြစ်နေကြစားဘုန်းကြီးတို့မိမိတဏ္ဍာမှာပေါ်တဲ့စိတ်တဏ္ဍာရှိပွားနေအရာစိတ်တွေကိုခွဲထားချကြည့်လိုက်မယ်ဆိုရင်အဲ့ဒီဉာဏ်ဟာလည်းပဲတခြားစိတ်လားတွေးတော်စိတ်လားတွေးတော်စိတ်ပဲဒီတော့အတိတ်ကာလတုန်းကပေါ်ကယ်မှုတဲ့ခန္ဓာကိုခန္ဓာတွေကိုအတိတ်ကာလတုန်းကပေါ်ကယ်မှုတဲ့ဖြစ်စဉ်တွေကိုတွေးပြီးတော့ကြည့်လိုက်တာတွေးကြည့်လို့တော့မရဘူးလားယဥပမာမနေ့တုန်းကအိမ်မှာဗာဟင်းနဲ့စားခဲ့တယ်ဗာရမီနဲ့စားခဲ့တယ်ဘလူတွေကိုဗာပြောတယ်ပြန်တွေးလို့မရဘူးလားယလားဗာနဲ့တွေးတော့တွေးစိတ်နဲ့တွေးတာဗာနဲ့တွေးလေဒီတော့မနေ့တုန်းကအိမ်မှာပြောခဲ့တဲ့စကားမနေ့တုန်းမှအိမ်မှာဖြစ်ခဲ့တဲ့စိတ်မနေ့တုန်းမှအိမ်မှာမနေ့တုန်းကအိမ်မှာမြင်ခဲ့တဲ့အမြင်ပြန်တွေးလို့ရတယ်ဒါတွေးစိတ်နဲ့တွေးတာဒါတော့မနေ့တုန်းကဖြစ်ခဲ့မှုတဲ့ခန္ဓာတွေသည်တွေးတော်စရာအာယုမိမိတဏ္ဍာမှာမနှောမှာပေါ်တာကတွေးတော်စိတ်ဟုတ်ရဲ့လားမနေ့တုန်းကပေါ်ခဲ့မှုတဲ့အာယုကဘာလဲတွေးတော်စရာအာယုဟောမိမိရဲ့တဏ္ဍာမှာပေါ်တဲ့စိတ်ကဘာလဲတွေးတော်စိတ်တွေးတော်စိတ်ဝိပဿနာဉာဏ်နဲ့ကြည်တာဟုတ်ရဲ့လားမဟုတ်ဘူးတွေးတော်စိတ်နဲ့ကြည်တာเนาะအကယ်၍ဒီနေရာမှာဝိပဿနာရှုကျင်ပါတယ်ဆိုရင်မနေ့တုန်းကပေါ်ခဲ့မှုတဲ့စိတ်စတတိတွေခန္ဓာတွေကိုတော့ရှုလို့မရတော့ဘူးဒါပေမဲ့လို့မိမိတဏ္ဍာမှာအခုတွေးတော်စရာအာယုံနဲ့တိုက်တော့အခုတွေးတော်စိတ်ပေါ်တယ်အဲ့ဒီတွေးတော်စိတ်တွေမနေ့တုန်းကပေါ်တာလားအခုပေါ်တာလားအိမ်မှာဖြစ်ခဲ့တဲ့ခန္ဓာတွေးတော်စိတ်ကအိမ်မှာဖြစ်ခဲ့တဲ့စိတ်ကမနေ့တုန်းကဖြစ်ခဲ့တဲ့စိတ်ဘယ်လိုမလားအဲ့ဒီမနေ့တုန်းကဖြစ်ခဲ့တဲ့စိတ်ကိုမနှောနဲ့ပြန်ပြီးတော့အာယုံပြုလို့မရဘူးလားကြလားမနှောနဲ့အာယုံပြုတာကြတော့အတိတ်နဲ့အာယုံပြုလို့ရတယ်အနာဂတ်လည်းရတယ်ပစ္စုပန်လည်းရတယ်နော်တွေးတော်စိတ်နဲ့အာယုံပြုတာကိုအဲ့ဒီလိုအာယုံပြုလိုက်တော့အတိတ်တုန်းကပေါ်ခဲ့မှုတဲ့မနေ့တုန်းကပေါ်ခဲ့မှုတဲ့ခန္ဓာကတွေးတော်စရာအာယုံမိမိတဏ္ဍာမှာရှိတဲ့မနှောနဲ့တိုက်တော့တွေးတော်စိတ်ပေါ်တယ်အဲ့ဒီတွေးတော်စိတ်ဒီအခုမှတွေးလို့အခုမှပေါ်တာဖြစ်တဲ့အတွက်ဟောရိခန္ဓာသည်တခြားလားပြစ္ဆုတ်ပါခန္ဓာဒီတော့ဝိပဿနာရှုခြင်းပါတယ်ဆိုအခုမှပေါ်တဲ့ဟောရိတွေးစိတ်ကိုရှုဒီလိုရှုလို့တော့ရတာပေါ့နော်မနေ့တော့ကပေါ်ခဲ့တဲ့စိတ်ကိုတော့ရှုလို့ရလားမရဘူးဘာကိုရှုမလဲအခုတွေးကြည့်အခုတွေးစိတ်ပေါ်တဲ့အဲ့ဒီတွေးစိတ်ပေါ်လာတဲ့ပစ္စုပန်တွေးစိတ်ကလေးကိုရှုဒီလိုတော့ရတာပေါ့နော်ကဲကောင်းပြီဒါဖြစ်လို့ရှိရင်ခေါင်းကြီးတို့ပြောချင်တာကအတိတ်တုန်းကခန္ဓာကိုလည်းပစ္စုပန်အတိတ်တုန်းကပေါ်ခဲ့မှုတဲ့ခန္ဓာကိုလည်းပဲဝိပဿနာရှုလို့ရလားမရသေးတဲ့အတွက်အခုဝိပဿနာရှုတဲ့ခန္ဓာမှာပြောနေတာဖြစ်တော့အတိတ်တုန်းကခန္ဓာသည်ဝိပဿနာရှုကခန္ဓာမဖြစ်ထိုက်ဘူးဟုတ်တယ်မလားမဖြစ်ထိုက်ဘူးအဲ့ဒီတော့မဖြစ်တတ်တဲ့အတွက်အတိတ်ကာလဖြစ်စဉ်ထဲမှာခန္ဓာ၅ပါးပြည့်စုံပြထားသလားမပြထားဘူးစပိုင်းကိုကြည့်လေပြထားတာဟုတ်ရဲ့လားအနာဂတ်မှာလည်းပဲခန္ဓာ၅ပါးပြည့်စုံပြထားရဲ့လားမပြထားဘူးဘယ်မှာလားပြထားတော့ပစ္စုပန်မှာပြထားတယ်ကဲနောက်တစ်မျိုးပြောလိုက်ပါဦးမယ်နော်အတိတ်နာဂတ်ပြည့်စုံပါခန္ဓာ၃မျိုးလုံးကိုဝိပဿနာရှုလို့မရဘူးလို့လည်းပြောသေးတယ် ဝိသုရိမေတို့ပရိသမ္ပရာမေတို့ပါဠိတော်တွေမှာပရိသမ္ပရာမေပါဠိတော်ဝိသုရိမေထကရာတွေမှာအတိတနာဂတပိစုတ်ပန္နံလို့လည်းဆိုထားသေးတယ်ဒီစကားနဲ့ရဘလုံးနည်းနဲ့ညှိယူလို့ရမလဲအတိတနာဂတပိစုတ်ပါသုံးမျိုးလုံးမြင်နိုင်တယ်လို့လည်းပြောထားသေးတယ်အခုရှုရမယ်ဆိုတော့လည်းပိစုတ်ပါခန္ဓာကိုယ်ပဲရှုလို့ပြောထားသေးတယ်စကားနဲ့ရမဆက်ကျင်ဘူးလားဆက်ကျင်ဆက်ကျင်တယ်နော်စာရမပြောထားတာကဘယ်လိုပြောတာလဲအတိတ်အနာဂတ်ပိစုတ်ပါခန္ဓာသုံးမျိုးလုံးကိုရှုသမထဉာဏ်ရံထံကဏ္ဍမှာလေဟုတ်တယ်မလားမပြောဘူးလားပြောတာလားသို့တော်ထေကရာကအဲ့ဒီသုံးမျိုးလုံးရှုဆိုပေမဲ့တကယ်မြင်ရမှာကဘယ်လိုမြင်ရမှာလဲပစ္စုပန်မြင်ရမှာပစ္စုပန်မြင်ပြီဆိုရင်တဲ့အတိတ်နဲ့အနာဂတ်ကိုအဲ့ဒီနေ့အတိုင်းသဘောထားလိုက်ပါတဲ့ဒါပြောတာမလားဩပစ္စုပန်ခန္ဓာသည်ဖြစ်ပြီးရင်ပြတ်တတ်တဲ့သဘောရှိတယ်လို့အတိတ်တုန်းကပေါ်ခဲ့မှုတဲ့ခန္ဓာဟာလည်းပဲသူလည်းပဲဖြစ်ပြီးရင်ပြတ်တတ်တဲ့သဘောရှိပါလားအဲ့ဒီနည်းနဲ့ကြည့်လိုက်တာပါတဲ့နော်တိုက်ရိုက်ရှုတာလားမှန်းဆသိလိုက်တာလားအေးပစ္စုပန်ခန္ဓာဒီဟောဒီလိုဖြစ်ပြီးရင်ပြတ်တတ်တဲ့သဘောရှိတယ်လို့အနာဂတ်ခန္ဓာဟာလည်းပဲမပေါ်ပဲမပေါ်သေးညတော့လည်းပဲတကယ်လုံးရပေါ်လာရင်သူလည်းပဲဖြစ်ပြီးရင်ပြတ်တတ်တဲ့သဘောရှိမဲ့ခန္ဓာ၄ပဲဟောရလားဒီတော့တကယ်တမ်းမြင်ရမှာကဘယ်ခန္ဓာတော့ပစ္စုပန်ခန္ဓာမြင်ပြီးရင်ဘယ်နှမျိုးသဘောပေါက်ရမှာလဲသုံးမျိုးလုံးသဘောပေါက်အဲ့ဒီတော့သုံးမျိုးလုံးသဘောပေါက်ဖို့ရန်အတွက်အတိတနာဂတပစ္စုပန်နံအတိတ်နာဂတပစ္စုပန်ခန္ဓာသုံးမျိုးလုံးကိုရှုလို့တာမင်းညာစကားနဲ့ပြောလိုက်တာပါတဲ့ဒီလိုမှတ်တော့ကဲကောင်းပြီဒါပြီလို့ရှိရင်ပရိသတ်သမောဘတရားကိုလေးလာတဲ့အခါကျတော့အဓိကဘယ်ခန္ဓာကိုအဓိကထားလေးလာမလဲပစ္စုပန်ခန္ဓာကိုအဓိကထားလေးလာဒီလိုမှလားအဓိကထားလေးလာတော့ပစ္စုပန်ခန္ဓာသည်ပရိသတ်ဓမ္မပသဝိနံပအမှတ်နှစ်မှာဘယ်လိုဒီကိုပြထားပါလေဝိညာဉ်နာယုတ်တလာယရဏသတ္တဝိရဏဘယ်နှပါလဲပြောကြည့်ပါဦးအရိတရား၅ပါးသည်နော်ပရိသတ်ဓမ္မပတရားကပြောတဲ့အရှုခံခန္ဓာ၅ပါးဘာလဲလဲပရိစ္ဆသမုပ္ပတရားကပြောတဲ့အရှုခံခန္ဓာ၅ပါးအဲဒီပရိစ္ဆသမုပ္ပတရားကပြောတဲ့အရှုခံခန္ဓာ၅ပါးကိုအများသိထားတဲ့ဗိဓမာနီနဲ့ညှိပြီးတော့ကြည့်လိုက်မယ်ဆိုရင်ဝိညာဉ်သည်ဘာခန္ဓာတော့ဝိညာဉ်နဲ့ခန္ဓာဘာခန္ဓာလဲဝိညာဉ်ကဝိညာဉ်နဲ့ခန္ဓာဒီလိုမလားနောက်တစ်ခါနာယုတ်ဆိုတဲ့နေရာမှာနာဆိုတဲ့တရားသည်စိတ္တိတရားစိတ္တိတရားကခန္ဓာဖွဲ့လိုက်တော့ပုံမှန်ရှိတယ်။ဘာခန္ဓာတွေလဲမေးရင်ဝရဏေခန္ဓာ၊သိညာခန္ဓာ၊သင်္ခါရခန္ဓာဒီလိုမလား။ပြန်ပြောဝိညာဉ်ကဘာခန္ဓာတော့ဝိညာဉ်နဲ့ခန္ဓာ။နာဆိုတဲ့စိတ္တိတွေကဘာခန္ဓာတွေတော့ဝရဏေခန္ဓာ၊သိညာခန္ဓာ၊သင်္ခါရခန္ဓာ။ဘယ်နှပါးပါလဲ။အလုံးပေါင်း၄ပါးရှိပါပြီ။နာယုတ်ဆိုတဲ့နေရာမှာယုတ်တရားလေးကောမပါဘူးလားပါ။ယုတ်ကဘာခန္ဓာ။ရူပခန္ဓာ။ဒီလိုမလား။အဲဒီတော့ခွင်တော်ပရိသတ်တွေဟာဝိညာဏံသလရဏဖသဝေဒနာသည်ဒုတိထတဲ့ခန္ဓာ၅ပါးနဲ့မတူပါလားလို့မစဉ်းစားနဲ့။နော်အတူတူပဲ။ဟုတ်လား။ဝိညာဉ်ဒီဘာခန္ဓာလို့ပြောတာလဲ။နာကဘာခန္ဓာ။ဝေဒနာခန္ဓာ။သိညာခန္ဓာသိက္ခာရခန္ဓာယောဂဘာခန္ဓာလဲဝိညာဏယုတ်ဆိုတဲ့သကလုံးလေး၃လုံးတည်းနဲ့တင်မဲ့ခန္ဓာ၅ပါးပြည့်သွားပြီဟုတ်ရဲ့လားခန္ဓာ၅ပါးပြည့်သွားပြီနောက်ဆက်တဲ့ပါတဲ့တလာယရဏတို့ဖသတို့ဝရဏတို့အဲ့ဒီတရားတွေကတော့သိကြမဟုတ်တော့ဘူးတဲ့သူတို့ထဲမှာပါတဲ့တရားကိုသိကြထူးထူးခြားခြားအနေနဲ့ခွဲပြီးတော့ထုတ်ထားတာပါနော်အရသလာယရဏသရာယုတ်တရားနဲ့စိတ်တရားအသေးစိတ်ပြောပါဆိုရင်မျက်စိအကြည့်နားအကြည့်နှာခေါင်းအကြည့်လျှာအကြည့်ကိုယ်အကြည့်စိတ်ပြန်ပြောပါဦးအရာကိုတခြားခေါ်တာလားသလာယရဏခေါ်တာလားသလာယရဏခေါ်တယ်နော် မျက်စိအကြည်ဆိုတာတခြားလားရုပ်တရားလားဘာခန္ဓာတော့ရုပ်ပဲခန္ဓာဒီတော့ရုပ်ဆိုတဲ့တရားတွေကနေပြီးတော့မျက်စိအကြည်ဓာတ်ကလေးကိုသီးခြားခွဲပြောလိုက်တာပါပဲဟုတ်ရဲ့လားနောက်တစ်ခါနားကြည့်တဲ့ဆိုတာလည်းတခြားတွေကပြောတာလားရုပ်တရားတွေကလားနှာခေါင်းကြည့်တတ်ကကောတရားကြည့်တတ်ကကောကာယကြည့်တတ်ကကောအဲ့ဒီ၅မျိုးဒီရုပ်နော်မနောဆိုတဲ့စိတ်ဒီတခြားလားဝိညာဉ်နဲ့ခန္ဓာလားဝိညာဉ်နဲ့ခန္ဓာဒီတော့သလာယတနာဆိုတာလည်းသိကြမဟုတ်ပါဘူးဟောဒီရူပခန္ဓာနဲ့ဟောဒီဝိညာဉ်နဲ့ခန္ဓာကိုပြောခြင်းဖြစ်ပါတယ်ဟောရလားကဲသလာယတနာပြီးတော့ဘယ်လိုပါလဲဖတ်တာဖတ်တာဆိုတာတခြားလားစေတသိက်လားစေတသိက်ဒီခန္ဓာအနေနဲ့ပြောလိုက်တော့ဖတ်တာစေတသိက်ဒီသင်္ခါရခန္ဓာဘာခန္ဓာလဲဟောဒီထဲမှာပဲပါသွားပြီးသားပဲတိကျဟုတ်ရလားမဟုတ်ဘူးဝေဒနာကြတော့ဘာခန္ဓာတော့ဝေဒနာခန္ဓာဒီတည်းပဲအကျုံးမွေမူလဝင်သွားလားဒီတော့ဝိညာဏယောသလရဏဖန္တာဝေဒနာ၅မျိုးပြောပြီမဲ့လို့လည်းပဲဟောအဘိဓမ္မာနည်းနဲ့ကြည်လိုက်တော့ဘယ်လိုတွေတော့ဘရူပခန္ဓာဝေဒနာခန္ဓာပဉ္စခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာဘယ်နှပါလဲဒီခန္ဓာ၅ပါးပဲသိကြမဟုတ်ဘူးနော်ကဲကောင်းပြီအဲ့ဒီခန္ဓာ၅ပါးသည်ပရိစ္ဆေသမုပ္ပန္နီနဲ့အရှုခံခန္ဓာလို့မပြောခဲ့ဘူးလားပြောခဲ့ပြောခဲ့တယ်ယုတ်တရားကလည်းရူပခန္ဓာကလည်းရှုခံခန္ဓာဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာသူတို့ကလည်းတခြားလားရှုခံခန္ဓာတွေလားအရှုခံခန္ဓာတွေနော်အဲ့ဒီရှုခံခန္ဓာဆိုတဲ့ယုတ်ဝေဒနာသိညာသင်္ခါရဝိညာဉ်ဟာအရှင်ဖေယားတပည့်တော်တို့ပရိစ္ဆေသမုပ္ပါဒ်နားမလည်လည်းပဲပရိစ္ဆေသမုပ္ပါဒ်မလေးလာလည်းသိနေရတာပဲဘာဆန္ဒမှတ်လို့တော့မေးမယ်ဆိုမေးလို့ရတာပေါ့ဟုတ်ရဲ့လားဟုတ်တယ်လေဘာဆန္ဒလို့တော့တရားရှိမှတဲ့ပုဂ္ဂိုလ်တိုင်းရူပခန္ဓာဝရဏခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာလူတိုင်းသိနေတာပဲဟုတ်ရဲ့လားဆရာတိုင်းကလည်းမပြောဘူးလားပြောနေလားပြောနေတာပဲလူတိုင်းလည်းသိနေတာပဲသာသဝိပဿနာရှုလို့ရပြီပဲဒီပြလို့ပရိစ္ဆေသမုပ္ပါဒ်တိကျလေးလာစရာတော့မလိုပါဘူးလို့ပြောခြင်းလဲပြောလို့ရတာပေါ့နော်ဘုန်းကြီးတို့ပရိသတ်တွေကဒီတိုင်းမပြောနိုင်ဘူးလားပြောနိုင်တာပဲပြောနိုင်တာပဲဒါပေမဲ့မတူပါဘူးတဲ့ဟုတ်ရဲ့လားပြောနိုင်တယ်ဒါပေမဲ့မတူဘူးနားလေပုံချင်းမတူဘူးကြယုံရှိတဲ့ဝေဒနာရှိတဲ့ပညာသင်္ခါရဝิญဉ္ဇအဲ့ဒါရှုခခန္ဓာ၅ပါးအဲ့ဒီရှုခခန္ဓာ၅ပါးမင်းတို့ရှုကွာလို့ဒီတိုင်းပြောလိုက်တာတဲ့ဟောဒီခန္ဓာ၅ပါးဖြစ်ပုံအချင်းအရာကလေးတွေကိုဂဂနန္ဒအသေးစိတ်ပြောရမယ်တူပါမလားတူပါဘူးတရားရှုတဲ့အခါမှာလက်တွေ့လုပ်ငန်းတွေဝင်တဲ့အခါမှာနော်တကယ်တော့မိမိရရရှုနိုင်ဖို့ကြတော့ဟာမင်းတို့တဏ္ဍာမှာယုံရှိတဲ့ယုတ်ရှုဒီလိုပြောလို့လည်းမရှုနိုင်ဘူးတကယ်ရှုကြည့်မလွယ်ဘူးဟုတ်လားအမေတို့တဏ္ဍာမှာခံစားတာဝေဒနာအဲ့ဒီဝေဒနာကိုရှုလွယ်ပါမလားမလွယ်ဘူးဒီတော့မလုပ်ရမလဲပရိစ္ဆေသမုပ္ပါဒ်ဤလန်းလေးနဲ့နည်းနည်းလေးလာကြည့်လိုက်နော်အဝိဇ္ဇာပိစ္ဆယသင်္ခါရသင်္ခါရပိစ္ဆဝိညာဏဒါလောက်လည်းတော့မရသေးဘူးဟုတ်တယ်မဟုတ်လားဒါလောက်နားလည်းယုံလောက်နဲ့မရသေးဘူးအဲ့ဒီလောက်ကိုကြည့်ပြီးတော့ပရိစ္ဆေသမုပ္ပါဒ်ဆိုတာဒါပါပဲလို့ဒီလိုလည်းပြောလို့မရဘူးနော်ခန္ဓာပြောတယ်လေအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏအဲ့ဒါကြည့်ပြီးတော့အသေးစိတ်ရအောင်ပါဟုတ်တယ်မဟုတ်လားအဲ့ဒီလိုအသေးစိတ်တော့မှဩခန္ဓာတွေကဒီလိုဖြစ်တာပါလားဒီချိန်မှာဖြစ်တာပါလားဒီနေရာမှာဖြစ်တာပါလားဒီလိုပုံစံနဲ့ဖြစ်လာတာပါလားအဲ့ဒီပုံစံနဲ့ဖြစ်လာတာဘယ်ခန္ဓာအဲ့ဒီခန္ဓာကိုတို့ဘယ်လိုရှုရမလဲဆိုတဲ့အသေးစိတ်သဘောပေါက်မှုလေးတွေဟာဟောဒီပရိစ္ဆေသမုပ္ပါဒ်သဘောပေါက်မှာဂဂနနနားလည်တာပါဟုတ်တယ်မဟုတ်လားကဲကောင်းပြီဒါဖြစ်လို့ရှိရင်အားလုံးသိထားတဲ့စကားနဲ့ဘုန်းကြီးပြောလိုက်ပါမယ်ကဲမျက်စိကြည့်တာမရှိဘူးလားအသိနဲ့မတိုက်ဘူးလားဘာစိတ်ပေါ်မလဲအဲ့ဒါပရိစ္ဆေသမုပ္ပါဒ်ပဲဟုတ်တယ်မဟုတ်လားဒါစဝိုင်းနဲ့မပါရတိုက်ရိုက်ပါရလားမပါဘူးနော်စဝိုင်းနဲ့တိုက်ရိုက်ပါရလားမပါဘူးမပါဘူးလို့မြတ်စွာဘုရားကိုယ်တိုင်ဟောထားတဲ့သက္ကုံစာပဋိစ္စရူပိစ္စဥပိစ္စတိသကုဝိညာဏတိဏ္ဍသင်္ကတိဖတ်တော့ဖတ်တာပစ္စယဝေဒနာဒ
ဒါဘုရားရှင်ကတော်တယ်ဟောတာတဲ့ပရိစ္ဆေသမ္ပတ်ပါဠိပဲဟုတ်တယ်မလားအဲဒီတော့ဟောဒီ၅ပါးထဲမှာနော်ဝိညာဏယောသနာရဏဖတ်တာဝေဒနာဆိုတဲ့တရား၅မျိုးထဲမှာသလာယရဏဆိုတဲ့နေရာမှာမျက်စိအကြည့်တက်ကလေးမပါဘူးလားပါဒီတော့သလာယရဏကိုကြည့်သလာယရဏကိုသဘောပေါက်ဆိုပေမဲ့သလာယရဏကိုသဘောပေါက်ဆိုသလာယရဏလေးကွက်သဘောပေါက်လို့တော့ပြန်ရမလဲဩသလာယရဏသရကမျက်စိနာရကောင်လျာကိုစိတ်ပဲမျက်စိကြည့်တတ်ရှိရင်ဆင်းတဲ့တိုင်းပါပဲအစင်းသရတခြားတရားလားယုတ်တရားလားယုတ်တရားအဲ့ဒီယုတ်တရားကမျက်စိကြည့်မှလာမတတ်ဘူးလားအစင်းကမျက်စိကြည့်မှလာတတ်တယ်ဆိုတာဒါစာလုံးရပြောလိုက်တာပေါ့အရာသုံးစကားနဲ့ပြောလိုက်မျက်စိနဲ့ကြည့်လိုက်တယ်ပေါ့ဘာလို့တာလဲမျက်စိနဲ့ကြည့်လိုက်တယ်ဟုတ်လားမျက်စိနဲ့ကြည့်လိုက်တဲ့အခါကျတော့မမြင်ဘူးလားမြင်လားဩမြင်တာပေါ့မျက်စိနဲ့ကြည့်လိုက်တော့မြင်တယ်ဒါအရာစကားနဲ့ပြောလိုက်တာနော်မျက်စိနဲ့ကြည့်လိုက်တော့မြင်တယ်ဟောပြီဒါအရာစကားနဲ့ပြောလိုက်တာဒီနေရာမှာပရိစ္ဆေသမုပ္ပါဒ်နေရာစာလို့ရတိတိကျကျပြောပါဆိုလို့ရှိရင်မျက်စိနဲ့ကြည့်တယ်ဆိုတာဘာပြောတာတော့မျက်စိအကြည့်တန်းနဲ့အစင်းနဲ့တိုက်တာမြင်တယ်ဆိုတာဘာပြောတာတော့မြင်စိတ်ပေါ်တာဟုတ်ရဲ့လားကြည့်တယ်ဆိုတာဘာပြောတာတော့မျက်စိကြည့်တန်းနဲ့အစင်းနဲ့တိုက်တာအဲ့ဒါကိုကြည့်တယ်လို့ခေါ်တယ်။မြင်နေသလားဗာပြောတာတော့မြင်စိတ်ပေါ်တာ။နော်။မျက်စိကြည့်တဲ့နဲ့အစင်းနဲ့တိုက်တော့ဗာစိတ်ပေါ်မလဲ။စက်ခုံစာပဋိစ္စရူပိစ္စဥပိသတိသကုဝိညာဉ်က။သကုဝိညာဉ်ဆိုတဲ့မြင်စိတ်ကလေးပေါ်လာပါပြီတဲ့။ဟုတ်လား။တိဏ္ဍတင်္ဂဏိဖတ်တော့မျက်စိကြည့်တဲ့ရဲ့အစင်းရဲ့မြင်စိတ်ရဲ့အဲ့ဒီတော့မှပေါင်းတာကိုတခြားခေါ်ရလားဖတ်တာလို့ခေါ်တာ။ဖတ်တာလေးဖြစ်သွားပြီ။ဖတ်တာဆိုတဲ့တရားကဟောဒီသုံးခုကိုပေါင်းစပ်ပေးလိုက်တာအဲဒီတော့ပေါင်းစပ်ပေးလိုက်မှုလေအာနေမှုအာကောင်းမှုကိုကြည့်ပြီးတော့ဖတ်တာဖြစ်เสียဘယ်လိုဖြစ်တော့ဝေဒနာဖြစ်တာဖတ်တာရဲ့ပေါင်းစပ်မှုလေအာနေလို့ရှိရင်နော်ဥပိ္ပခဝေဒနာဖြစ်ပါတယ်မထင်ရှားဘူးလေမထင်ရှားတဲ့အခါကျတော့မှုမဲ့မှတ်မဲ့မနေဘူးလားနေလားဘာဝေဒနာတော့ဥပိ္ပခဝေဒနာအဲ့ဒီဖတ်တာရဲ့ပေါင်းစပ်မှုလေးအားကောင်းပြီဆိုရင်ဟောထင်ရှားသွားပြီထင်ရှားသွားတဲ့အခါကျတော့သဘောကျစရာအာယုံတွဲရင်ဒုက္ခဝေဒနာဖြစ်မယ်မကြိုက်တဲ့အာယုံတွဲရင်ဒုက္ခဝေဒနာဖြစ်မယ်ဒီတော့မထင်ရှားရင်ဝေဒနာက2မျိုးထင်ရှားရင်ဝေဒနာက2မျိုးအားလုံးပေါင်းလိုက်တော့ဝေဒနာ3မျိုးဘာဝေဒနာတွေတော့ဒုက္ခဝေဒနာဒုက္ခဝေဒနာဥပိ္ပခာအဲ့ဒါကိုမြတ်စွာဘုရားသခင်ကရမကြီးကဘာပြောတော့ဖတ်တာပစ္စယဝေဒနာဒုက္ခဝေဒနာဒုက္ခဝေဒနာဥပိ္ပခဝေဒနာဒီလိုပြောတာဖတ်တာရထေကံမှုကြောင့်ဝေဒနာဖြစ်တယ်ဝေဒနာက2မျိုးနဲ့ဖြစ်တာမဟုတ်ဘူး3မျိုးဖြစ်တယ်အဲ့ဒီ3မျိုးတွေက1မျိုးမျိုးဖြစ်တယ်ဟုတ်ရဲ့လားဘာလဲလဲ3မျိုးတွေက1မျိုးမျိုးဖြစ်တယ်3မျိုးလုံးပြိုင်ဖြစ်တာဟုတ်ရဲ့လား3မျိုးတွေက1မျိုးမျိုးဖြစ်တယ်အဲ့ဒီတော့မျက်စိကြည့်တဲ့အစင်းနဲ့တိုက်လို့မြင်စိတ်ပေါ်တယ်မြင်စိတ်ပေါ်လို့ဖတ်တာဖြစ်တယ်ဖတ်တာဖြစ်လို့ဝေဒနာ3မျိုးတွေက1မျိုးမျိုးဖြစ်တယ်လို့ပြောခြင်းသည်အဲ့ဒါတခြားလားပရိစ္ဆေသမုပ္ပါဒ်လားပရိစ္ဆေသမုပ္ပါဒ်အဲ့ဒီတော့နားလည်လိုက်တဲ့အခါကျတော့ဟောမျက်စိနဲ့အစင်းနဲ့တိုက်တော့မြင်စိတ်ပေါ်တယ်အဲ့ဒီမြင်စိတ်ဘမပေါ်တော့မျက်စိမှာမိပေါ်တယ်ဟုတ်ရဲ့လားဘမမိပေါ်တော့ဒါလည်းတခြားလားပရိစ္ဆေသမုပ္ပါဒ်လားအဲမြင်စိတ်ကလေးပြတ်တော့ဗမာမိပြတ်တော့မျက်စိမှာမိပြတ်တာပဲပေါ်တော့ကလည်းမျက်စိမှာမိပေါ်တယ်ပြတ်တော့လည်းဘယ်ချိန်မှာပေါ်တော့မျက်စိအကြည့်နဲ့အစင်းနဲ့တိုက်တဲ့ချိန်မှာပေါ်တာနော်အဲ့ဒါလေးကိုသိထားတဲ့ယောဂီပုဂ္ဂိုလ်တရားဒီကဲသတိပ္ပဏဂိမ်းမှာသတိပ္ပဏဂိမ်းမှာဘယ်လိုဂိမ်းမလဲမျက်စိကနေကြည့်တော့မယ်ကြည့်တဲ့ချိန်မှာကြည့်မလို့စိတ်ကိုလိုက်တာနဲ့တပြိုင်နဲ့ဟောမျက်စိကြည့်တာကလေးမှာသတိပ္ပဏလေးဂိမ်းထားလိုက်လုံးတတ်ပါပြီဟုတ်ရဲ့လားအဲ့ဒီလိုနားမလဲရင်လုံးတတ်ပါ့မလားမလုံးတတ်ဘူးအခုနားလဲသွားပြီလေမျက်စိဗမာပေါ်မျက်စိကြည့်မှပေါ်တာဟုတ်လားဘယ်ချိန်မှပေါ်တော့မျက်စိကြည့်နေဆင်းနဲ့တိုက်တုံးမှပေါ်တာအော်ဒီလိုဆိုတော့ဟောဒီမျက်စိကလေးကိုရှုမှတ်လို့တဲ့ယောဂီပုဂ္ဂိုလ်တယောက်ဒီကြိုတင်ပြီးတော့သတိပ္ပဏလေးဂိမ်းထားပါဆိုတော့တခြားတစ်ပါးကိုစိတ်ကမရောက်စေနဲ့ဟောဒီမျက်စိကြည့်တာကလေးကိုအာယုံပြုတ်ထားဟုတ်လားအရာစကားနဲ့ပြောမယ်ဆိုကြည့်မယ်လို့ပြင်လိုက်တာလေဒီကိန်းနဲ့ကြည့်မယ်နေရာလေးကိုအာရုံပြုထားအဲဒါကိုသတိပ္ပဏဂိမ်းတယ်လို့ဒီလိုခေါ်တယ်နော်အဲဒီတော့သတိကလေးကဟောဒီမျက်စိကြည့်တာကလေးမှာ จีแม่နေရာလေးမှာအာယုံပြုတ်ပြီးတော့တတိလေးကိန်းထားလိုက်တော့ကြီးလိုက်တာနဲ့တကယ်နဲ့ဟောမမြင်ဘူးလားမြင်သွားလားမြင်တာဒီတရားကမြင်တာလားမြင်စိတ်ကမြင်တာလားမြင်စိတ်ကမြင်တာနော်မြင်စိတ်ကမြင်ပြီးဆိုတော့အော်မြင်လိုက်တာဒီမြင်စိတ်ကလေးပဲပဋိစ္စသမုပ္ပါဒ်သဘောပေါက်တော့အဲ့ဒီလိုနားလည်ပါတယ်ပဋိစ္စသမုပ္ပါဒ်သဘောမပေါက်ရင်နားလည်ပါမလားပဋိစ္စသမုပ္ပါဒ်သဘောပေါက်တော့အော်မြင်တာဒီငါမဟုတ်ဘူးဘယ်လိုကမြင်တော့အော်ဒီတော့မြင်စိတ်ကလေးဒီဘယ်နေရာမှာဖြစ်တော့မျက်စိကြည့်မှာဖြစ်တယ်ပြတ်တော့လည်းဘာမှပြတ်တော့အော်မျက်စိကြည့်မှာမှီပြီးတော့မြင်စိတ်ကလေးဖြစ်တယ်မြင်စိတ်ကလေးပြတ်တယ်တခြားကြောင့်သိရတာလားတတိကိန်းလို့သိရတာလားတတိပဏ္ဏလေးကိန်းထားတော့မသိရဘူးလားသိရအဲ့ဒီတော့တတိကိန်းထားတော့မြင်စိတ်ကလေးဖြစ်တာတွေ့တယ်ပြတ်တာတွေ့တယ်သမာဓိလေးကပါလာပြီဟုတ်လားသမာဓိလေးပါလာတော့ဖြစ်တာတွေ့လိုက်ရပြီဟောပညာဉာဏ်လေးနဲ့ကြည့်လိုက်တော့မရှိတော့ဘူးပြတ်သွားပြီဟုတ်ရဲ့လားပရမသတိပ္ပဏအကျိန်းတော့မြင်စိတ်ကလေးပေါ်တာသိတယ်တမာရီလေးနဲ့စကြည့်လိုက်တော့မြင်စိတ်ကလေးမတွေ့ဘူးလားတွေ့လားတွေ့တယ်ပညာလေးနဲ့စကြည့်လိုက်တော့မြင်စိတ်ကလေးရှိသေးတာလားပြတ်သွားတာလားပြတ်သွားပြီဖြစ်ပြီးတော့ဖြစ်ပြီးတော့ပြတ်တတ်တဲ့သဘောသည်တခြားလားဒုက္ခသစ္စာဩဒါလေးကမြင်စိတ်ကလေးကလည်းဖြစ်ပြီးပြတ်တတ်တဲ့သဘောမို့လို့ဒါဒုက္ခသစ္စာလေးပဲဖြစ်ပြီးပြတ်တတ်တဲ့မမြဲတဲ့သဘောမို့လို့ဒါအနိစ္စလက္ခဏာလေးပဲဖြစ်ခြင်းပြခြင်းနဲ့နှိမ့်ဆက်နေတာမလို့ဒါဒုက္ခလက္ခဏာလေးပဲမြင်နေသလားငါမြင်တာမှမဟုတ်ပဲမြင်စိတ်ကမြင်တာပဲဒီနေရာမှာငါမရှိဘူးငါရှာလို့ရရဲ့လားမရဘူးငါမရှိဘူးငါလည်းမပါဘူးငါလို့လည်းရှာလို့မရဘူးတခြားလားမြင်စိတ်လားအဲ့ဒီမြင်စိတ်ကလေးဒီပေါ်တော့ကလည်းကိုယ့်လိုဆန္ဒကြောင့်ပေါ်တာလားအကြောင်းတိုက်လို့ပေါ်တာလားဘာကြောင့်လဲဘာကြောင့်တိုက်ကြောင့်မျက်စိအကြည့်နဲ့မြင်စိတ်နဲ့တိုက်လို့ပေါ်တာမျက်စိကြည့်နေဆင်းတဲ့တိုင်းလို့ပေါ်တာဒီလိုမလားအော်မျက်စိကြည့်နေဆင်းဒီနှစ်ခုတိုင်းလို့မြင်စိတ်ဆိုတဲ့တရားလေးပေါ်လာတာပဲငါဖန်တီးလို့ဖြစ်တာမှမဟုတ်ပဲပဲဟောရလားငါလိုဆန္ဒကကြောင့်ဖြစ်တာကဟောရလားငါဖန်တီးလို့ဖြစ်တာကဟောရလားငါကောရှိရလားအတ္တလားအနတ္တပြတ်သွားတဲ့အခါကျတော့လည်းမိမိလိုချင်ပြတ်တာလားအကြောင်းပြတ်လို့ကျိုးပြတ်တာအကြောင်းပြလို့ကျိုးပြတဲ့မခိုင်လို့ပြတဲ့ပြတတ်တဲ့သဘောရှိလို့ပြတဲ့ဟုတ်ရဲ့လားဒီဘောမှာကိုယ်လိုဆန္ဒဘာပါတယ်မပါဘူးအတ္တလားအနတ္တအကြောင်းကလည်းအတ္တလားအနတ္တလားအကျိုးကလည်းအတ္တလားအနတ္တလားဩဒါလေးတွေကငါနဲ့မပတ်သက်ဘူးငါလည်းမရှိဘူးငါနဲ့လည်းမပတ်သက်ဘူးငါလည်းမဆိုင်ဘူးငါဥစ္စာလည်းမဟုတ်ဘူးနေတ္တမမနေသောဟမတမိနမေသောအတ္တဟုတ်တယ်မလားငါလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါနဲ့လည်းမဆိုင်ဘူးကြောက်ကြည့်စမ်းငါလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါနဲ့လည်းမဆိုင်ဘူးအတ္တလားအနတ္တလားအနတ္တတရားလေးပဲဟောအနတ္တလက္ခဏာမတွေ့ဘူးလားတွေ့ဖြစ်ပြီးပြတ်တတ်တဲ့သဘောသည်အနိစ္စလက္ခဏာအမြဲတမ်းဖောက်ပြန်ပြည့်စည်နေလို့ဒုက္ခလက္ခဏာကိုယ်နဲ့ဘာမှမပတ်သက်လို့အနတ္တလက္ခဏာဟောလက္ခဏာရေသုံးပါးကမမြင်ဘူးလားမြင်သွားလားအမြဲတမ်းလွယ်တဲ့ဝိပဿနာရှုနည်းပဲဟုတ်ရဲ့လားတခြားနားလဲလို့လားပရိစ္ဆေသမုပ္ပါဒ်နားလဲလို့ပရိစ္ဆေသမုပ္ပါဒ်ထဲမှာလည်းပဲအတိတ်ခန္ဓာလားအနာဂတ်ခန္ဓာလားပစ္စုပန်ခန္ဓာလားပစ္စုပန်ခန္ဓာ။ဩမျက်စိကနေပြီးတော့ဆင်းကိုတိုက်တယ်တိုက်တော့မြေစိတ်ပေါ်တယ်အဲ့ဒီပေါ်လာတဲ့မြေစိတ်ကိုခန္ဓာဖွဲ့လိုက်တော့ဟောဘာခန္ဓာဖွဲ့ဝိညာဉ်နဲ့ခန္ဓာဘာခန္ဓာလဲမြေစိတ်ကလေးကိုဘာခန္ဓာဖွဲ့မလဲဝိညာဉ်နဲ့ခန္ဓာဒီလိုမလားအဲ့ဒီမြင်စိတ်ကလေးပေါ်တော့အဲ့ဒီမြင်စိတ်တွေမျိုးတဲ့ပေါ်တာလားစတတိတ်တွေနဲ့တွဲပေါ်တာလားသိတော်သောအရေးအတွက်အားလျော်စွာဟုတ်တယ်မလားစိတ်တစ်မျိုးနဲ့တစ်မျိုးမတူဘူးနော်သိတော်တဲ့အရေးအတွက်နဲ့တွဲပြီးတော့စတတိတ်တွေမပေါ်ဘူးလားပေါ့ပေါ်လာတယ်နော်အော်ကြည့်လို့ကောင်းလိုက်တာလို့ဆုံးဖြတ်တာလဲတခြားကဆုံးဖြတ်တာလားဟောဒီစတတိတ်ကဆုံးဖြတ်တာကြည့်မကောင်းမှုဆုံးဖြတ်တာလဲဘယ်လိုကဆုံးဖြတ်တော့ဒီစိတ်တွေကပဲဆုံးဖြတ်တာပဲမြေစိတ်ကတော့သူကမြေအောင်ပဲမြင်တတ်တယ်ကောင်းမကောင်းလည်းမသတ်မှတ်ဘူးဟုတ်လားပူတယ်ရှည်တယ်နော်လုံးတယ်ပြားတယ်ဖြူတယ်နီးတယ်ကြောင်းတယ်သူသတ်မှတ်တာဟုတ်ရဲ့လားအဲ့ဒီလိုသတ်မှတ်တာဘယ်လိုကသတ်မှတ်တာလဲစိတ်တိတ်တွေကသတ်မှတ်တာပူတယ်လို့သတ်မှတ်ထားရင်ပူတာပဲဖြူတယ်လို့သတ်မှတ်ထားရင်ဖြူတာပဲသိညာကသတ်မှတ်ထားတာကြည့်ကောင်းတယ်ကြည့်မကောင်းဘူးဆိုတာကဝေဒနာကသတ်မှတ်တာဒီလိုမလားအော်ဒီပေါ်မှာအမျိုးမျိုးသောတွေးကြံပြီးတော့အဒီက ကြည်ကျင်တဲ့စိတ်ပေါ်တယ်၊သားရတယ်၊တမ်းတယ်၊နှစ်သက်တဲ့ဟာအမုန်းလေးပွားတယ်စသည်ဖြင့်အမျိုးမျိုးသောအချင်းရာတွေဖြစ်တာကတခြားလားသင်္ခါရ။အလုံးပေါင်းလိုက်တော့စေတသိက်တည်တဲ့မှာအချင်းကြွားဖြင့်ပြောလိုက်မယ်ဆိုရင်ဝေဒနာပါတယ်၊တင်ညာပါတယ်၊ကြံ့တဲ့စေတသိက်တွေပါတယ်။ဟုတ်လား။ဝေဒနာကဘာခန္ဓာ။တင်ညာကဘာခန္ဓာ။ကြံ့တဲ့စေတသိက်တွေကဘာခန္ဓာ။သင်္ခါရခန္ဓာဟောစေတသိက်ခန္ဓာ3ပါးနဲ့တွဲပြီးတော့မပေါ်ဘူးလားပေါ့ပြန်ပြောမြင်စိတ်ကဘာခန္ဓာသူနဲ့တွဲပြီးတော့ပေါ်တဲ့စေတသိက်တွေကဘာခန္ဓာဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာကြည်ကောင်းတယ်ကြည်မကောင်းဘူးလို့ခံစားတာကဘာခန္ဓာဝေဒနာခန္ဓာအာကြည်ကောင်းတယ်ကြည်မကောင်းဘူးလို့သတ်မှတ်တယ်လုံးတယ်အပြားတယ်ပူတယ်ရှည်တယ်ဖြူတယ်နီးတယ်ကြောင်းတယ်ကြားတယ်အဲ့ဒီတော့သမထာကဘာခန္ဓာပညာခန္ဓာ။အော်ကြီးလို့ကောင်းတယ်။တာယာတဲ့တမ္ပတဲ့နေတဲ့ဟာကြီးလို့မကောင်းဘူးဒေါသတွေဖြစ်တယ်စသည်ဖြင့်။အမျိုးမျိုးသောချင်းရာလေးတွေနဲ့ဖြစ်တာကဘာခန္ဓာ။သင်္ခါရခန္ဓာ။ဒီလိုမဟုတ်လား။အဲ့ဒီမျက်စိကြည့်ပြီးပေါ်လာတော့သူ့ကြည့်ပေါ်လာလားအမိလေးနဲ့ပေါ်လာလား။အမိမပါဘဲနဲ့မပေါ်နိုင်ဘူး။ဒီလိုမဟုတ်လား။အမိမပါဘဲပေါ်ပါမလား။အာရုပမြမကြီးတွေမှတပါနော်ကျန်တဲ့တတ္တဝါတွေမှာနတ်တရားတွေပေါ်ရင်ဘလို့ကိုမှီပြီးတော့ပေါ်ရတော့ယုတ်တရားကိုမှီပြီးတော့ပေါ်ရတာယုတ်တမျိုးမျိုးပေါ့နော်ဘယ်ရောက်ရလို့မဆိုလို့ဘူးအခုမျက်စိကြည့်တာကြတော့ဘလို့ကိုမှီပေါ်တော့အဲမြင်စိတ်ကြတော့ဘလို့မှီပေါ်တော့မျက်စိကြည့်ရုပ်ကိုမှီပေါ်တာကြားစိတ်ကြတော့ဘလို့ကိုမှီပေါ်တော့နာစိတ်ကစားစိတ်ကယန္တာကောင်းစိတ်ကကာယအကြည့်တိတော်စိတ်ကြတော့တခြားပေါ်မှီပေါ်လာလားမနှောမှီပေါ်မနှောတာတခြားတရားလားနန္တရားလားနန္တရားမှီပြီဆိုရင်အဲ့ဒီနန္တရားကလည်းပဲသူကြီးရက်တီလို့ရရတာလားယုတ်တရားတစ်ခုခုကိုမှီရအောင်ပါလားဒီတော့အဲ့ဒီမနှောကလည်းဆက်ပြီးတော့ဘလို့ကိုမှီမလဲဟာရိယဝတ္ထုကိုမှီဘလို့ကိုမှီမလဲဟာရိယဝတ္ထုကိုမှီပြီးတော့မနှောတွေဖြစ်တဲ့မနှောကိုမှီပြီးတော့မှတွေးတော်စိတ်တွေဖြစ်တာဒီလိုဆိုတော့သူတို့မိယာဖြစ်တဲ့ယောက်ဒီဟာရယဝတ္ထုပေါ့ဒီလိုဆိုတော့ဟောရိနန္တရားတွေပေါ်တိုင်းပေါ်တိုင်းမိယာဖြစ်တဲ့ယောက်တရားကောမဖြစ်ဘူးလားဖြစ်အဲ့ဒီယောက်တရားကဘာခန္ဓာရူပခန္ဓာအာလောဘလိုက်တော့ခန္ဓာဘယ်နှပါမြေစိတ်ကဘာခန္ဓာသူနဲ့ရှင်တွဲနေတဲ့စေတသိက်တွေကဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာမြေယာဖြစ်တဲ့မျက်စိကြည့်တတ်ကဒီလိုပဲကြားစိတ်ကဘာခန္ဓာမြေယာဖြစ်တဲ့စေတသိက်တွေကဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာနာကြည့်တတ်ကရူပခန္ဓာနာစိတ်ကဘာခန္ဓာဝိညာဉ်နဲ့ခန္ဓာမြေယာသူနဲ့ရှင်တွဲနေတဲ့စေတသိက်တွေကဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာမြေယာဖြစ်တဲ့နှကောင်းကြည့်တတ်ကဒီလိုဆိုတော့မြင်စိတ်ပေါ်တိုင်းပေါ်တိုင်းကြားစိတ်နားစိတ်စားစိတ်ဘယ်စိတ်ပဲပေါ်ပေါ်တပါးတည်းပေါ်တာလားခန္ဓာ၅ပါးလားခန္ဓာ၅ပါးပဲအဲ့ဒီခန္ဓာ၅ပါးသိပြီလေဟောဒီပရိစ္ဆေသမုပ္ပါဒ်နည်းနဲ့ကြည့်လိုက်တော့ဝိညာဉ်နာယုတ်သလယရဏခန္ဓာဝေဒနာဓာတ်တွေပဲမဟုတ်လားအဲ့ဒီတော့ပရိစ္ဆေသမုပ္ပါဒ်နည်းနဲ့ချင်းချင်းပြန်ပြန်လေ့လာထားတဲ့ယောဂီပုဂ္ဂိုလ်တယောက်ဟာနော်မြင်စိတ်ကလေးကိုအမျက်စိကနေကြည့်တော့မယ်လို့ပြင်လိုက်တာနဲ့ကြည့်ကျင်တဲ့စိတ်ပေါ်လိုက်တာနဲ့တပြိုင်တည်းသတိပရဗမာကတ်မျက်စိမှာကတော့ဟောကြည့်လိုက်ပြီမြင်စိတ်မပေါ်ဘူးလားသတိပရဏာမကတ်ဘူးဆိုမြင်စိတ်ပေါ်ရင်သိပါမယ်မသိရင်မြင်စိတ်ကိုဘယ်လိုလုပ်ရှုနိုင်မလဲအခုသတိပရဏလေးကတ်ထားတော့မြင်စိတ်ပေါ်တာမသိဘူးလားသိသိတယ်မြင်စိတ်ပေါ်တာသိလိုက်တဲ့တပြိုင်တည်းဟောမြင်စိတ်ဒီတစ်ပါးတည်းပေါ်တာလားခန္ဓာ၅ပါးလားအဲ့ဒီခန္ဓာ၅ပါးဖြစ်တော့လဲအတူတူပြတ်တော့လဲအတူတူဒီလိုမလားဒီတော့မြင်စိတ်ကလေးဖြစ်တယ်မြင်စိတ်ကလေးပြတ်တယ်ဟောတဘောလေးအပြည့်ပြောမယ်ဆိုရင်မြင်စိတ်ခန္ဓာ၅ပါးဖြစ်တယ်မြင်စိတ်ခန္ဓာ၅ပါးပြတ်တယ်နော်မြင်စိတ်ခန္ဓာဒီတခြားတရားလားရှုကံခန္ဓာလားသိလိုက်တာကတခြားကသိလိုက်တာလားဉာဏ်ကသိလိုက်ဉာဏ်ကသိလိုက်တာအဲ့ဒီဉာဏ်ကသိလိုက်တော့ဟောဒီရှုကံခန္ဓာဒီစောစောကကြိုပေါ်နေတာလားအခုမှပေါ်တာဘယ်ချိန်ပေါ်တော့အခုမှအကြောင်းတိုက်ဆိုင်လို့အခုပေါ်တာဒီလိုမလား သောလောကပေါ်နေတဲ့ခန္ဓာလားအခုမှပေါ်တဲ့ခန္ဓာလားအခုမှပေါ်တဲ့ခန္ဓာကလည်းသူ့လိုပေါ်တာလားအကြောင်းနဲ့ဆက်လို့ပေါ်တာလားအကြောင်းနဲ့အကျိုးဆက်သွယ်ပြီးတော့အကြောင်းဖြစ်လို့အကျိုးဖြစ်လာတဲ့ခန္ဓာပဲအကြောင်းကြောင့်အကျိုးဖြစ်တဲ့တရားမလို့အကြောင်းကပဋိစ္စအကျိုးကသမုပ္ပါဒ်နောက်ခုပေါင်းလိုက်တော့အဲ့ဒီပဋိစ္စသမုပ္ပါဒ်နားလည်သွားသေးတယ်ဟောဒီရှုကခန္ဓာကလေးတွေသိခွင့်မရဘူးလားရအဲ့ဒီတော့သိခွင့်ရတော့ရှုလိုက်တဲ့အခါကျတော့တခြားမြင်မှလားဖြစ်ပြက်ဖြစ်ပြက်ကဗာသိစာတော့ရှုတဲ့ဉာဏ်ကဟောเนาะဘုန်းကြီးတို့သိတဲ့ကိလေသာကိုအသိစိတ်မပြောသေးဘူးဒီလိုမလားဒီနေရာမှာဒိဋ္ဌိဖြုတ်မပြောသေးဘူးဟောရလားတဏှာကိလေသာဘယ်လိုသိတဲ့မပြောသေးဘူးเนาะအဝိဇ္ဇာကိလေသာဘယ်လိုသိတဲ့မပြောသေးဘူးပရိစ္ဆသမုပ္ပါဒ်တဘောပြောနေတော့မှရှိသေးတယ်ဟောရလားအဲ့ဒါပရိစ္ဆသမုပ္ပါဒ်နားလည်သွားသေးတဲ့အရှုခံခန္ဓာလေးတွေသိလိုက်ရပြီအရှုဉာဏ်လေးနဲ့ကြည့်လိုက်တဲ့အခါကျတော့ဟောဒီရှုကခန္ဓာကလေးတွေရဲ့ဖြစ်သဘောလည်းသိလိုက်ပြီးပြည့်သဘောလည်းသိလိုက်ပြီးဟောဒီပရိစ္ဆသမုပ္ပါဒ်ကြောင့်ကျိုးဆက်သက်မှုကတော့မသိဘူးဆိုရင်သဘောမပါဘူးဆိုရင်ခင်ဗျားတို့မြေစိတ်ရှုပါလို့ပြောပေမဲ့ဘယ်အချိန်မှရှုရမှန်းလည်းမသိဘူးဘယ်နေရာကိုတတိကပ်ပြီးရှုရမှန်းလည်းမသိဘူးခန္ဓာပရမပေါ်မှလည်းအခုခေါင်းတို့ပရိသတ်တွေမသိဘူးလားသိသွားဘာနားလဲလို့သိတာလဲဒါပရိစ္ဆသမုပ္ပါဒ်ရဲ့တန်ဖိုးပဲဟောရလားဒါပရိစ္ဆသမုပ္ပါဒ်ရဲ့တန်ဖိုးပဲအဲဒီပရိစ္ဆသမုပ္ပါဒ်ရဲ့တန်ဖိုးအဲပရိစ္ဆသမုပ္ပါဒ်ကိုသိသိချာချာနားလည်သဘောပေါက်သွားမယ်ဆိုရင်အရှုခံခန္ဓာလည်းသိမယ်ရှုဖို့ရှုနေလည်းသိမယ်ရှုရမယ့်နေရာလည်းသိမယ်ရှုရမယ့်အချိန်လည်းသိအဲဒီတော့ဆိုဟောဒီအရှုခံနေရာကိုမလွတ်တတ်မရှုနိုင်ဘူးလားရှုနိုင်လားအဲဒီလိုရှုနိုင်သွားရင်အရှုခံခန္ဓာဖြစ်ပြက်ဒုက္ခသစ္စာမမြင်ဘူးလားမြင်အဲဒီလိုမြင်သွားပြီဆိုရင်ကိလေသာတရားတွေသိတော့သမုဒယသစ္စာသိတာပဲသမုဒယသစ္စာအကြောင်းသိရင်အကျိုးကမငြိမ်းဘူးလားငြိမ်းအကြောင်းသိလို့ကျိုးငြိမ်းတာဗာသစ္စာပေါ်မယ်နိရောဓသစ္စာဒီတခြားလားနိဗ္ဗာန်နိဗ္ဗာန်စင်မုံသေးပေမဲ့တရင်ကနိဗ္ဗာန်ဒီပလျင်တန်ဖိုးမနေပါဘူးဒါတခြားလားပရိစ္ဆသမုပ္ပါယတန်ဖိုးလားအဲ့ဒါကြောင့်ဝိပဿနာရှုလို့တဲ့ယောဂီပုဂ္ဂိုလ်တယောက်ဒီမဖြစ်မနေပရိစ္ဆသမုပ္ပါတရားကိုလေ့လာပါဟုတ်ရဲ့လားပရိစ္ဆသမုပ္ပါတိမှအရှုကတိမယ်ဆိုတဲ့ဇာတ်နဲ့ဘုန်းကြီးတို့ဒီနေ့ခေါ်ပြောပြီးတော့ဘုန်းကြီးတို့ရဲ့တနေ့တာနန္ဒခင်ပရိစ္ဆသမုပ္ပါဒ်တရားကိုဒီမှာပဲညီကုန်းချုပ်လိုက်ပါတယ်သာဓုခေါ်လိုက်ကြပါအေးကျမ်းမှာချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနေလာတဲ့ဘွားတင့်နေအောင်ပြည့်စုံဆောင်ရှောက်ထောက်ပံ့နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ